បាភរិយាលោកប្រធានាធិបតីបានអញ្ជើញទៅដល់ប្រទេសកម្ពុជាហើយដូច្នេះខ្ញុំនឹងបង្ហាញជូនអ្នកស្ដាប់ទាំងអស់អំពីព័ត៌មានចុងក្រោយថាតើវិវត្តទៅដល់ណាហើយបានលោករិស័យតើមកដល់ពេលនេះលោកស្រី Michelle Obama បានចុះចេញពីយន្តហោះហើយឬនៅបាទ
បាទលោកស្រី Michelle Obama បានចុះចេញពីយន្តហោះហើយហើយទើបតែបានចាកចេញពីទីលានយន្តហោះប្រហែលជា6-7 នាទីមុននេះបាទ
បាទចុះលោកស្រីទាំងពីរគឺលោកស្រីប៊ុនរ៉ានីហើយនិងលោកស្រី Michelle Obama ថាមានគម្រោងជួបគ្នានៅខ្លីនៅក្នុងអាកាសយានដ្ឋានហ្នឹងតើមានបានជួបតាមគម្រោងហើយតើមានបានលោកលីសីបានឃើញការសន្ទនាយ៉ាងម៉េចទេបាទ
បាទនៅពេលដែលមុនពេលដែលលោកស្រីអូបាម៉ាលោកស្រី Michelle Obama ចុះពីយន្តហោះ Airport ហ្នឹងគឺលោកស្រីប៊ុនរ៉ានីនិងភ្ញៀវកិត្តិយសបាទបាទទៀតដែលមានរួមទាំងលោក William Todd ឯកអគ្គរដ្ឋទូតសហរដ្ឋប្រចាំប្រទេសកម្ពុជានឹងផងដែរបាននាំគ្នាដើរមកទទួលស្វាគមន៍ចូលចាំទទួលស្វាគមន៍លោកស្រីអូបាម៉ានៅពេលដែលលោកស្រី Michelle Obama ចុះមកអ្នកទាំងពីរគឺលោកស្រី Michelle Obama និងលោកស្រីប៊ុនរ៉ានីបានចាប់ដៃគ្នាប្រើដៃទាំងពីរចាប់ដៃគ្នាហើយសន្ទនាគ្នាមួយសន្ទុះបាទហើយចូលមកលោកស្រី Michelle Obama បានចាប់ដៃជាមួយលោក William Todd ឯកអគ្គរដ្ឋទូតសហរដ្ឋអាមេរិកប្រចាំប្រទេសកម្ពុជាផងមុននឹងឡើងរថយន្តសម្ដៅទៅសន្តិការគាដើម្បីសម្រាកបាទ
បាទលោករិស័យអស់លោកអ្នកស្ដាប់លោកឬក៏អ្នកទស្សនាកម្មវិធីរបស់ VOA នឹងឃើញវីដេអូអំពីការអញ្ជើញមកដល់របស់លោកស្រី Michelle Obama នៅពេលបន្តិចទៀតក៏ប៉ុន្តែដោយសារលោកអញ្ជើញទៅដល់កន្លែងនោះផ្ទាល់តើលោកអាចរៀបរាប់បន្ថែមទៀតអំពីដោយសារបរិយាកាសពេលដែលយន្តហោះចុះហើយពេលដែលលោកស្រីដើរចេញតើលោកឃើញយ៉ាងម៉េចខ្ញុំជឿថាពេលនោះវាយប់ខ្លះដែរប៉ុន្តែបើលោកអាចរៀបរាប់ឲ្យអ្នកស្ដាប់យើងបានដឹងអំពីបរិយាកាសនៅពេលនោះតើវាយ៉ាងម៉េចទៀតបាទ
បាទបរិយាកាសគឺមានសកម្មភាពខាងសន្តិសុខនឹងគឺថាសន្តិណាស់នៅពេលដែលលោកស្រីអញ្ជើញចុះមកនោះគឺខាងជាងារការពារភារកិច្ចនឹងគឺការពារធុរការយ៉ាងមមាញឹកគឺការពារកុំឲ្យមានបញ្ហាអ្វីកើតឡើងបាទហើយតែអ្នកដែលធ្វើដំណើរជាមួយលោកស្រីនឹងក៏មានចំនួនមានអ្នកកសែតឃើញអ្នកកសែតខ្លះដែរតែទីជំហោះមកជាមួយលោកស្រីនឹងក៏ចុះតាមទីខាងក្រោយនៅក្នុងជំហោះបាទហើយលោកស្រី Michelle Obama អញ្ជើញមកតែម្នាក់ឯងទេកូនស្រីទាំងទីរបស់លោកស្រីមិនបានអញ្ជើញមកជាមួយលោកស្រីដោយការពិចារណាទៅនៅពេលដែលលោកស្រីអញ្ជើញទៅទស្សនាប្រទេសចិននេះទេបាទ
បាទលោករិស័យបានរៀបរាប់ពីដូចថាការពង្រឹងសន្តិសុខនឹងមានការយកនៅកងកម្លាំងសន្តិសុខការពារប្រធានាធិបតីទៅការពារចុះដោយឡែកខាងភាគីកម្ពុជាវិញតើលោកផ្ដល់នៅកិច្ចសហការយ៉ាងម៉េចដែលលោកមើលឃើញហ្នឹងបាទ
បាទកិច្ចសហការដែលយើងឃើញហ្នឹងគឺថាឃើញមានខាងកងរក្សាសន្តិសុខខាងនៃប្រទេសកម្ពុជាផងដែរដែលធ្វើការជាមួយគ្នាសហការជាមួយគ្នានៅជុំវិញប្រទេសយន្តហោះនៅតាមទីតាំងមួយចំនួននៅក្នុងខេត្តជៀមរាបនេះបាទ
បាទចុះលោកសីមានបានដែលថាងាកមកនិយាយជាមួយអ្នកសារព័ត៌មានបន្តិចបន្តួចទេពេលដែលអញ្ជើញទៅដល់ខេត្តជៀមរាបហ្នឹងបាទ
បាទគឺអត់ទេអត់ទាល់តែសោះពីព្រោះពេលលោកអ្នកសារព័ត៌មាននៅចម្ងាយខេត្តជា750ម៉ែត្រនៅចម្ងាយឆ្ងាយប្រហែលជា50ម៉ែត្រដូចនេះគ្រាន់តែអាចថតរូបភាពទេក៏ប៉ុន្តែมันអាចនិយាយมันអាចនឹងចូលសម្លេងរបស់លោកសីក៏មិនអាចនិយាយជាមួយអ្នកកសែតដែរថា
បាទអរលោកអ្នកស្ដាប់លោកពុយរិស័យដែលជាអ្នករាយការណ៍ព័ត៌មានរបស់ VOA បានធ្វើដំណើរទៅទីក្រុងសៀមរាបដោយផ្ទាល់ដើម្បីផ្ដល់នៅសេចក្តីរាយការណ៍ហើយអស់លោកអ្នកកំពុងតែស្ដាប់សេចក្តីរាយការណ៍ផ្ទាល់របស់លោកពុយរិស័យបាទលោករិស័យលោកអាចបញ្ជាក់បន្ថែមបន្តិចទេលោកបានដឹងកម្មវិធីសម្រាប់លោកស្រី Michelle Obama នៅថ្ងៃស្អែកហ្នឹងតើលោកស្រីនឹងធ្វើកិច្ចការអ្វីខ្លះបាទ
បាទនៅថ្ងៃស្អែកទៅថ្ងៃសៅរ៍នេះគឺកម្មវិធីរបស់លោកស្រីគឺមានចំនួន4ដែលតាមយើងទាំងនោះគឺបាទទី1គឺលោកស្រីនឹងជួបជាមួយលោកស្រីប៊ុនរ៉ានីទាំងលោកស្រីទាំងពីរនឹងអញ្ជើញទៅសាលាមួយដើម្បីជួបនឹងសិស្សានុសិស្សនៅទីនោះហើយបន្ទាប់មកលោកស្រី Michelle Obama នឹងជួបជាមួយនឹង ងទីស្ពូខាងទីតំណាក់ស្ម័គ្រចិត្តពីអាមេរិកទៅនឹងដែលដែលបំពេញកិច្ចការហើយដែលពាក់ព័ន្ធជាមួយនឹងគម្រោងអានធ្វើឲ្យសិស្សស្រីឲ្យកុមារីនឹងអាចបន្តការសិក្សាទៀតពីព្រោះមានការវឹកខាត់ដល់ពួកគេហើយគឺជាពួកគេនេះហើយដែលជាទីស្ពូនឹងហើយដែលជាស្នូលនៃកម្មវិធី Red Girls Learning ពីពួកគេនឹងអនុវត្តនៅវិទ្យាការដែលមើលទៅឃើញថាមានប្រសិទ្ធភាពនៅក្នុងប្រទេសនីមួយៗដែលជួយជំរុញឲ្យសិស្សនារីឲ្យកុមារីស្ថិតនៅសាលារៀនឲ្យបានកាន់តែយូរកាន់តែល្អបាទ
បាទលោករិទ្ធិសិទ្ធចំចង់ទាញត្រឡប់ថយក្រោយបន្តិចនេះគឺជាកិត្តិយសនិងជាប្រវត្តិសាស្ត្រសម្រាប់ព្រះរាជាណាចក្រកម្ពុជាដែលលោកស្រីទី1លោកស្រីជាភរិយារបស់លោកប្រធាននាយកប្តីដែលកំពុងកាន់តំណែងហើយធ្វើដំណើរទៅប្រទេសកម្ពុជាតើទឹកមុខរបស់លោកស្រីប៊ុនរ៉ានីដែលជាភរិយាលោកប្រធាននាយកភរិយាលោកនាយករដ្ឋមន្ត្រីហ៊ុនសែនគាត់បានសម្ដែងឲ្យឃើញយ៉ាងម៉េចដែរនៅពេលដែលបានមកជួបគ្នាទាំងពីរនាក់បែបនេះបាទ
បាទដូចជាបាននិយាយបាញ់មិញគឺអ្នកទាំងពីរបានចាក់ដៃគ្នាហើយនិយាយគ្នាយ៉ាងស្និទ្ធស្នាលទឹកមុខអ្នកទាំងពីរគឺមានភាពញញឹមញញែមយ៉ាងខ្លាំងនៅពេលដែលអ្នកទាំងពីរនិយាយគ្នាក្នុងរយៈពេលខ្លីនោះបាទ
បាទលោកចោះចោះក្រៅពីចេញពីពលានយន្តហោះនេះទៅតើលោកសីទាំងពីរនៅមានកម្មវិធីជួបគ្នានៅពេលយប់នេះឬក៏យ៉ាងម៉េចទៀតទេបាទ
បាទបើតាមតាំងពីថាអត់មានសកម្មភាពអីទៀតទេពីព្រោះលោកសេនីយ៉ាអូបាម៉ាបានធ្វើដំណើរយ៉ាងឆ្ងាយតាំងពីប្រទេសជប៉ុនមកហើយដូច្នេះយុគនេះគឺចាប់ហើយលោកសេនីឡើងរថយន្តទៅសម្រាហើយបាទអត់មានកម្មវិធីអីទៀតទេបាទ
បាទលោកអាចរៀបរាប់បន្តិចបាននេះក្បួនរថយន្តចេញពីអាកាសយានដ្ឋានដែលលោកមើលឃើញហ្នឹងតើរៀបចំយ៉ាងម៉េចដែរបាទ
បាទសំទុះឥឡូវនេះបើសិនជាហោះរាន់ឬយ៉ាងខ្លាំងយន្តហោះ Air Force 2ហ្នឹងខ្ញុំស្ដាប់លោកគំទេងឬតែការពីព្រោះប្រហែលជាយន្តហោះធៀបនឹងចេញដំណើរហោះចេញទៅឬក៏ចាក់ចេញពីកន្លែងដែលលោកសីចោះចោលហ្នឹងហើយដូចគេសម្លេងម៉ាស៊ីនយន្តហោះរោយ៉ាងរំពងពិបាកនឹងស្ដាប់
ដើម្បីលោកគំទេងហ្នឹងបាទអរលោកអ្នកស្ដាប់គឺលោករិស័យកំពុងតែធ្វើសេចក្តីរាយការណ៍ផ្ទាល់ហើយដោយលោករិស័យបានបញ្ជាក់ប្រាប់អមាញ់មិញគឺលោកស្រី Michelle Obama ទើបតែចុះទៅដល់ពលានយន្តហោះនៅខេត្តសៀមរាបថែមទាំងសម្លេងយន្តហោះមិនទាន់ពន្លត់ផងបាទម៉ាស៊ីនយន្តហោះមិនទាន់ពន្លត់ផងនៅលើសម្លេងនៅឡើយលោករិស័យអ្វីដែលខ្ញុំចង់ដឹងមុននេះគឺចង់ដឹងថាក្បួនរថយន្តលោកបានបញ្ជាក់ប្រាប់ថាបានដឹកលោកស្រី Michelle Obama ចាក់ចេញពីអាកាសយានដ្ឋានហើយលោកអាចរៀបរាប់អំពីក្បួនរថយន្តពេលដែលដឹកចេញតើមានស្ថានភាពយ៉ាងម៉េចដែរបាទប
ាទក្បួនរថយន្តដែលអមដំណើរជាមួយលោកស្រីនេះគឺមានប្រហែលជា5 6 7រថយន្តប៉ុណ្ណោះបាទដែលទៅតាមជំទាស់ឃើញលក្ខណៈកិច្ចរបស់លោកប្រធានាធិបតី Obama គឺឃើញដូចជាមានរថយន្តច្រើនជាងបាទហើយនៅជាក់ស្ដែងរបស់លោកសីបូម៉ាគឺជារដ្ឋជំនតែជា5 6ប៉ុណ្ណោះបាទ
បាទហើយសម្រាប់កម្មវិធីថ្ងៃស្អែកហ្នឹងអាចនឹងមានដូចថាកម្មវិធីជួបជាមួយអ្នកសារព័ត៌មានដើម្បីអាចនឹងថតរូបឬក៏សម្ភាសន៍អីបានទេបាទ
បាទមានបាទអ្នកសារព័ត៌មាននឹងមានឱកាសថតនៅពេលដែលលោកសីមីសែលបូម៉ានិងលោកសីប៊ុនរ៉ានីជួបគ្នាហ្នឹងគឺយើងនឹងមានឱកាសថតតែប៉ុន្តែយើងមិនមានឱកាសចូលសម្ដួលដល់លោកសីមីសែលបូម៉ាឬលោកសីប៊ុនរ៉ានីទេគឺតែតាំងពីជួបគ្នាចឹងមានកម្មវិធីចឹងគឺអត់មានសន្និសីទកសែតអីទេបើតាមចឹងបាទ
បាទអញ្ចឹងលោកស្រីប៊ុនរ៉ានីលោកស្ថិតនៅជាមួយនឹងលោកស្រី Michelle Obama ជាប់រហូតឬគឺយ៉ាងម៉េចនេះនៅពេលមួយថ្ងៃស្អែកពេញហ្នឹងបាទ
បាទបើតាមកម្មវិធីដែលយើងបានទទួលនោះគឺថានៅពេលកម្មវិធីទី1ទៅសាលាលោកស្រីទាំងពីរអញ្ជើញទៅសាលានោះគឺប៉ុន្តែកម្មវិធីមួយនោះទេក្រោយពីយើងមកនៅពេលដែលជួបជាមួយទីស្ពលោកស្រី Michelle Obama ជាមួយបុគ្គលិកទីស្ពលនោះដូចជាមិនមានការចូលរួមរបស់លោកសេនីយ៍ប៊ុនរ៉ានីទេបាទហើយនឹងកម្មវិធីដែលជាបន្តបន្ទាប់នឹងក៏មិនទាន់ច្បាស់ដែរបាទមានកម្មវិធីមួយចំនួនដែលខាងទូតសាររដ្ឋអាមេរិកឲ្យដឹងថានឹងទៅរៀបចំបន្តទៅទៀតគឺថា TV Arrange គឺយើងមិនទាន់ដឹងនៅពេលជប់នេះដល់ហើយបាទទៅរងចាំដល់ស្អែកបានផងដែរ
បាទអាច
ប្រហែលជារឿងសន្តិសុខទៅមកទៅបាទ
បាទអាចនឹងមានការជួបជុំជាមួយនឹងដោយថាតំណាងអង្គការសង្គមស៊ីវិលនៅប្រទេសកម្ពុជាទេបាទ
មានកម្មវិធីមួយដែលគេហៅថា round table discussion ក៏ប៉ុន្តែมันមានព័ត៌មានលម្អិតខែមទៀតទេនេះយើងអាចចាត់ទុកថាអាចសន្និដ្ឋានតាមការសន្និដ្ឋានរបស់ខ្ញុំគឺថាប្រហែលជាអាចជួបជាមួយនឹងគុំស៊ីវិលឬជាមួយនិស្សិត ក៏មិនដឹងពីព្រោះព័ត៌មាននៅពេលនេះតាមទូតមិនឲ្យសំខាន់ទេគ្រាន់តែដឹងថាមានកម្មវិធីតបមូលក្រុមហ៊ុនបាទតែបើយើងគិតទៅប្រហែលជាអាចជួបជាមួយនឹងអង្គការសង្គមស៊ីវិលឬក៏សិទ្ធិបាទយើងនឹងដឹងនៅថ្ងៃស្អែកនេះបាទ
បាទលោករិស័យសូមអរគុណមែនទែនអាកាសធាតុនៅសហរដ្ឋអាមេរិកហើយនៅស្រុកខ្មែរមានការផ្លាស់ប្ដូរឲ្យលោកបានអញ្ជើញទៅដើម្បីផ្ដិតយកព័ត៌មានផ្ទាល់ទៅដល់អ្នកស្ដាប់របស់យើងខ្ញុំរបស់យើងហើយដូច្នេះសូមជូនពរលោកឲ្យបានជោគជ័យបន្ថែមទៀតនៅការងារនៅថ្ងៃស្អែកហើយលោកអញ្ជើញទៅសម្រាប់វិញនៅថ្ងៃនេះហើយអស់លោកអ្នកស្ដាប់យើងនឹងនាំយកនៅព័ត៌មានថ្មីៗទាក់ទងនឹងដំណើរទស្សនកិច្ចជាប្រវត្តិសាស្ត្ររបស់លោកស្រី Michelle Obama ភរិយារបស់លោកប្រធានាធិបតីសហរដ្ឋអាមេរិកទៅប្រទេសកម្ពុជាជាពិសេសនៅខេត្តសៀមរាបនេះបាទសូមលោករិស័យខ្ញុំសូមជម្រាបលាត្រឹមប៉ុណ្ណេះសិនបាទប
ាទអរគុណលោកសេងសូមជម្រាបលាបាទ
មជ្ឈមណ្ឌលឯកសារកម្ពុជាបានចាប់ផ្ដើមរៀបចំកោដសម្រាប់ដាក់ធាតុនៃសពដែលគ្មានសាច់ញាតិចំនួនជាង400ដែលបានបន្សល់ទុកនៅខាងក្រោមបល្ល័ង្កព្រះនៃវត្តលង្កាយកមករក្សាទុកក្នុងទូវិញក្រោមជំនួយឧបត្ថម្ភពីកងទ័ពជើងទឹកសហរដ្ឋអាមេរិកដើម្បីឲ្យសាច់ញាតិមកទទួលយកទៅធ្វើបុណ្យលោកហេរស្មីនៃ VOA រាយការណ៍ពីទីក្រុងភ្នំពេញ
មជ្ឈមណ្ឌលឯកសារកម្ពុជាបានប្រមូលកោដជនរងគ្រោះដែលបានបន្សល់ទុកតាំងពីមុនទសវត្សរ៍ទី70រហូតដល់ទសវត្សរ៍ទី80ក្រោមបល្ល័ង្កមួយនៃវត្តលង្កាយកមករក្សាទុកក្នុងទូចំនួន6ក្រោមជំនួយពីកងទ័ពជើងទឹករបស់សហរដ្ឋអាមេរិកពិធីនេះបានធ្វើឡើងតាមបែបព្រះពុទ្ធសាសនានៅក្នុងវត្តលង្កាក្រោមការចូលរួមពីទាហានជើងទឹកសហរដ្ឋអាមេរិកនិងមជ្ឈមណ្ឌលឯកសារកម្ពុជាលោកវ៉ាន់ថាន់ពៅដារានាយករងមជ្ឈមណ្ឌលឯកសារកម្ពុជាមានប្រសាសន៍ថាកោដនេះបានរក្សាទុកក្រមបលាំងព្រះនៃវត្តលង្កាតាំងពីមុនឆ្នាំ1970រហូតដល់ឆ្នាំ1980ដែលជនរងគ្រោះមិនមានសាច់ញាតិពិតប្រាកដមកទទួលយកទេពីមុនមកលោកបានបញ្ជាក់ថាយើងចង់ឲ្យសាច់ញាតិនៅទូទាំងប្រទេសទាំងអស់មករកមើលជនរងគ្រោះដែលបានស្លាប់បាត់បង់ជីវិតប្រសិនណាបើពួកគេបានស្គាល់ពួកគេអាចនឹងយករសាទុកនៅលំនៅឋានរបស់ខ្លួនហើយនឹងយកទៅធ្វើបុណ្យតាមបែបព្រះពុទ្ធសាសនាបាន
វាសំខាន់ណាស់ក្នុងការរៀបចំកោដនឹងឲ្យវាត្រឹមត្រូវឡើងវិញមានខាត់ឡុកត្រឹមត្រូវឡើងវិញព្រោះវាជួយឲ្យបងប្អូនឬសាច់ញាតិនឹងអាចមករករកោដនឹងឡើងវិញដូចជាការផ្សារភ្ជាប់រឿងសាច់ញាតិជាមួយនឹងលឹងរបស់អ្នកដែលបានស្លាប់ទៅណា
កោដសរុបទាំងអស់មានចំនួន460កោដធ្វើពីស្ពាន់ថ្មកៅនិងប៉កសាឡែនកោដខ្លះមានដាក់បិទរូបថតភ្ជាប់មកជាមួយនឹងមានសរសេរឈ្មោះជនរងគ្រោះពីថ្ងៃកើតរហូតដល់ថ្ងៃស្លាប់ត្រូវបានយកចេញពីក្រុមបល្ល័ង្កព្រះយកមករក្សាទុកនៅក្នុងទូដើម្បីភាពងាយស្រួលដល់ក្រុមគ្រួសារសាច់ញាតិយកមកទទួលទៅធ្វើបុណ្យលោកវ៉ាន់ថាន់ពៅដារ៉ាមានប្រសាសន៍ថារហូតមកដល់ពេលនេះមានសាច់ញាតិប្រមាណ10គ្រួសារហើយដែលបានមកយកកោដពីវត្តលង្កាយកទៅគេអាឋានរបស់ពួកគេដើម្បីធ្វើបុណ្យតាមប្រពៃណីខ្មែរ
ជាឱកាសនឹងដែរគឺថាបើសិនជាបានឃើញតាមព័ត៌មានហើយនឹងអញ្ចឹងសូមអញ្ជើញមករកកោតមកអីអញ្ចឹងដើម្បីដឹងថាកោតជារបស់អ្នកណាបរណាយក៏អាចយកកោតនឹងអញ្ជើញត្រឡប់ទៅទុកដាក់ឬធ្វើបុណ្យធ្វើទាននៅតាមប្រពៃណីរបស់យើងក៏ទៀតបានពេលរៀបចំហើយយើងបើជាសាធារណៈវានៅក្នុងវត្តលង្កាយើងនេះ
ជនរងគ្រោះដែលបានស្លាប់បាត់បង់ជីវិតមានអាយុប្រមាណពី10រហូតដល់80ឆ្នាំក្នុងនោះមានជនបរទេសនិងជនជាតិខ្មែរពួកគេបានស្លាប់បាត់បង់ជីវិតដោយសារមូលហេតុផ្សេងៗគ្នាអតិថិជនរងគ្រោះពីមុនមកត្រូវបានរក្សាទុកក្នុងកោដដែលបានដាក់រាយប៉ាយគ្មានសណ្ដាប់ធ្នាប់ក្រោមបល្ល័ង្កព្រះនៃវត្តលង្កាតែឥឡូវនេះមជ្ឈមណ្ឌលឯកសារកម្ពុជាបានប្រមូលយកមករក្សាទុកក្នុងទូចំនួន6ក្រោមការជួយឧបត្ថម្ភពីទាហានជើងទឹករបស់សហរដ្ឋអាមេរិកពីរាជធានីភ្នំពេញខ្ញុំហេងរស្មី VOA Voice of America
VOA តទៅនេះយើងខ្ញុំសូមជូនបទសន្ទនារវាងលោកម៉ែនកំសែងនិងលោកសុកខេមរ៉ានៃ VOA អំពីទំនាក់ទំនងមិត្តភាពរវាងប្រទេសកម្ពុជានិងសហរដ្ឋអាមេរិកសូមជើញចា៎
បាទលោកខេមរ៉ាសូមជម្រាបសួរ
បាទជម្រាបសួរលោកម៉ែនកំសែង
បាទយើងដឹងហើយថាថ្ងៃនេះគឺជាថ្ងៃប្រវត្តិសាស្ត្រ មួយទៀតរវាងប្រទេសកម្ពុជាហើយនិងសហរដ្ឋអាមេរិកនៅក្នុងពេលដែលលោកស្រី Michelle Obama ដែលជាភរិយារបស់លោកប្រធានាធិបតីអញ្ជើញទៅបំពេញទស្សនកិច្ចនៅប្រទេសកម្ពុជាទោះបីជានេះជាទស្សនកិច្ចដើម្បីទៅលើកកម្ពស់ការសិក្សាសម្រាប់សិស្សស្រីនៅក្នុងប្រទេសកម្ពុជាប៉ុន្តែលោកអាចមើលឃើញយ៉ាងម៉េចដែរដល់ទំនាក់ទំនងការទូតឬក៏ទំនាក់ទំនងដទៃទៀតរវាងប្រជាជាតិកម្ពុជានិងសហរដ្ឋអាមេរិកនោះបាទ
បាទមានការសង្កេតឃើញថាទំនាក់ទំនងរវាងប្រទេសទាំងពីរហាក់ដូចជាមានកំណើនខ្លាំងតទៅមុខទៀតបាទពីពេលនេះទៅពីព្រោះថានៅឆ្នាំ2012យើងដឹងហើយថាលោកប្រធានាធិបតីសហរដ្ឋអាមេរិកបានអញ្ជើញទៅកាន់ប្រទេសកម្ពុជាម្ដងហើយដើម្បីចូលរួមនៅក្នុងកិច្ចប្រជុំកំពូលរបស់អាស៊ាននៅពេលនោះហើយឥឡូវមានដំណើរទស្សនកិច្ចរបស់លោកស្រី Michelle Obama ទៅទៀតដូចជាការពង្រឹងខ្លាំងប៉ុន្តែយើងសង្កេតឃើញថាមានការតបប្រមល់ខ្លះនៅក្នុងប្រទេសកម្ពុជាដែរដោយថាប្រទេសកម្ពុជាបច្ចុប្បន្ននេះមានបញ្ហាជាមួយនឹងដូចថាឥទ្ធិពលនៃប្រទេសចិនហើយម្យ៉ាងទៀតគឺថាកំពុងតែមានបញ្ហាសិទ្ធិមនុស្សស្មុគស្មាញដែលក្រុមអង្គការសង្គមស៊ីវិលប្រមាណថ្ងៃនេះហាក់ដូចថាខ្លាំងជំរុញខ្លាំងឲ្យលោកស្រីអូបាម៉ាបានធ្វើកិច្ចការរឿងនេះដែរ
ខ្ញុំចាប់អារម្មណ៍ពាក្យលោកកាមេរ៉ាតាក់ទងពីរគឺពង្រឹងផងស្រាប់តែតបប្រមល់ផងដូច្នេះតើក្នុងពេលដែលដូចថាទំនាក់ទំនងប្រទេសពីរនឹងកាន់តែល្អនឹងតើបញ្ហាសិទ្ធិមនុស្សបញ្ហាលទ្ធិប្រជាធិបតេយ្យសហរដ្ឋអាមេរិកទៅទុកមកកន្លែងសិនហើយងាកមកដោយសារតែខ្លាចឬក៏ចង់ឲ្យកម្ពុជាកំងាកទៅឥទ្ធិពលរបស់ចិនខ្លាំងពេកឬក៏យ៉ាងម៉េចបាទ
បាទនេះជាគោលនយោបាយរបស់សហរដ្ឋអាមេរិកដែលងាកបែរទៅកាន់តំបន់អាស៊ីអាគ្នេយ៍ដោយថាយើងដឹងស្រាប់ហើយសហរដ្ឋអាមេរិកចង់ពង្រឹងដូចថាបញ្ហាសម្ព័ន្ធភាពនឹងឲ្យកាន់តែខ្លាំងជាមួយនឹងតំបន់អាស៊ីដែលប្រទេសចិនមានឥទ្ធិពលទៅហើយនោះក៏ប៉ុន្តែជាមួយគ្នានេះដែរដូចថាវានឹងពិបាកនៅក្នុងការស្វែងរកដំណោះស្រាយពិបាកនៅក្នុងការដោះស្រាយប្រឈមមុខជាមួយនឹងបញ្ហាមួយចំនួនទៀតដែលមានគឺបញ្ហាសិទ្ធិមនុស្សបាទហើយទីពីរទៀតគឺសេដ្ឋកិច្ចចិនដែលកំពុងរីកលូតលាស់បាទដោយសារយើងមិនសូវមានពេលខ្លីនេះជាចម្លើយត្រូវបាទ
បាទលោកស្រី Michelle Obama គាត់បានជ្រើសរើសប្រទេសកម្ពុជាជាទី1នៅក្នុងគម្រោងដូចថាជំរុញសិស្សស្រីឲ្យបានសិក្សាបានខ្ពង់ខ្ពស់ហ្នឹងហើយចុះបើ like ពីខាងដូចថាប្រតិកម្មពីមន្ត្រីសហរដ្ឋអាមេរិកនៅសហរដ្ឋអាមេរិកដែលលោកបានជួបសម្ភាសតាមដានក្នុងរយៈពេលចុងក្រោយនេះតើគេបង្ហាញឲ្យឃើញយ៉ាងម៉េចទៅវិញដែរបាទ
បាទបញ្ហានេះគឺថាមានការយកចិត្តទុកដាក់ទៅលើមនុស្សជាច្រើនដូចថាស្ត្រីចំនួន62លាននាក់នៅក្នុងពិភពលោកដែលมันមានការសិក្សាអប់រំហើយมันអាចចូលទៅដល់มันអាចទទួលបានការសិក្សាអប់រំដូច្នេះចំនួននេះច្រើនណាស់ដែលធ្វើឲ្យប៉ះពាល់ទៅដល់បញ្ហាសន្តិសុខបញ្ហាសុវត្ថិភាពបញ្ហាសង្គមគិច្ចបញ្ហាជាច្រើនបាទតកតងនឹងរឿងនេះហើយដែលមន្ត្រីមួយចំនួនគិតថានេះជាការល្អដើម្បីនឹងដាក់បញ្ចូលរឿងនេះនៅក្នុងគោលនយោបាយសហរដ្ឋអាមេរិកហើយរឿងនេះនឹងបន្តទៅទៀតបាទហើយសហរដ្ឋអាមេរិកនឹងធ្វើការបដិញ្ញាចិត្តនៅក្នុងការផ្ដល់ជាថវិកាកញ្ចប់ថវិកាផ្សេងៗទៅដល់គណនីផ្ដួចផ្ដើមរបស់លោកស្រីអូបាម៉ាដើម្បីធ្វើយ៉ាងណាឲ្យស្ត្រីនៅជុំវិញពិភពលោកដូចជានៅក្នុងប្រទេសកម្ពុជាជាដើមដែរដើម្បីឲ្យទទួលបានការសិក្សាហើយមិនអាចបោះបង់ចោលការសិក្សាតទៅមុខទៀតបាទ
បាទមុននឹងខ្ញុំជម្រាបលាលោកកាមេរ៉ាមានចំណុចមួយកាលយើងមើលកាលពីកិច្ចដោយលោកបានរៀបរាប់អញ្ចឹងពេលដែលលោកប្រធានាធិបតីបារ៉ាអូបាម៉ាលោកបានអញ្ជើញទៅប្រទេសកម្ពុជានៅឆ្នាំ2012នោះគឺចំពេលដែលប្រជុំអាស៊ានកំពូលផងនៅប្រទេសកម្ពុជាបើលោកពិនិត្យមើលពីឆ្នាំនោះរហូតដល់ពីឆ្នាំបច្ចុប្បន្ននេះបាទប្រហែលជា3ឆ្នាំក្រោយមកតើទំនាក់ទំនងនោះគឺថេរឬក៏ឡើងចុះឬយ៉ាងម៉េចដែរបាទ
បាទយើងឃើញមានកំណើនចេះតែកើនឡើងបាទដោយសារថាមានទស្សនកិច្ចជាបន្តបន្ទាប់របស់មន្ត្រីអាមេរិកជាពិសេសដូចជាលោកស្រីអូបាម៉ាហើយបន្តិចទៀតនៅថ្ងៃ30ខែមីនានេះមានការបំពេញទស្សនកិច្ចរបស់លោកស្រី Nancy Pelosi មកសមាជិកសភាខាងប្រធានក្រុមភៀតតិចនៅសហរដ្ឋអាមេរិកនេះទៅកាន់ប្រទេសកម្ពុជាទៀតហើយជាមួយគ្នានេះដែរមានមន្ត្រីអាមេរិកក្រសួងការបរទេសខាងយោធាក៏មានជាច្រើនដូច្នេះកំណើននៃទំនាក់ទំនងនេះហាក់ដូចជាស្របទៅនឹងគោលនយោបាយសហរដ្ឋអាមេរិកដែលងាកបែរទៅតំបន់អាស៊ីវិញបាទ
បាទហើយលោកស្រី Nancy Pelosi ហ្នឹងគាត់ពីមុនជាប្រធានផងមុន
បាទជាប្រធានរដ្ឋសភាផងបាទ
បាទសូមអរគុណលោកកាមេរ៉ាដែលបានផ្ដល់នៅការសង្ខេប ការវិភាគខ្លីរវាងទំនាក់ទំនងរបស់កម្ពុជាជាមួយនឹងសហរដ្ឋអាមេរិកតាមរយៈដំណើរទស្សនកិច្ចរបស់លោកស្រី Michelle Obama ជម្រាបលាលោកបាទ
បាទសូមជម្រាបលាបាទ
អស់លោកអ្នកស្ដាប់ជាទីមេត្រីនៅក្នុងការផ្សាយរបស់យើងខ្ញុំនៅថ្ងៃស្អែកនេះពីម៉ោង5ព្រឹកដល់ម៉ោង 5:30 នាទីសូមលោកអ្នករងចាំស្ដាប់សេចក្តីរាយការណ៍អំពីព្រឹត្តិការណ៍ថ្មីៗនៅប្រទេសកម្ពុជានិងនៅក្នុងពិភពលោកតទៅនេះលោកជឹងពូជិនសូមជូនព័ត៌មានអន្តរជាតិសង្ខេបសូមអញ្ជើញលោកពូជិន
អរគុណទីភ្នាក់ងារព័ត៌មាន Reuters បានប្រាប់ឲ្យដឹងថាគេហទំព័ររបស់ខ្លួនមិនអាចចូលមើលបាននៅក្នុងប្រទេសចិនដីគោកនៅក្នុងអ្វីទំនងជាការខំប្រឹងប្រែងនៅពេលថ្មីថ្មីបំផុតនេះដោយរដ្ឋាភិបាលទីក្រុងប៉េកាំងដើម្បីរារាំងបណ្ដាញផ្សាយព័ត៌មានរបស់ប្រទេសលោកខាងលិចទីភ្នាក់ងារព័ត៌មានដែលមានទីតាំងនៅក្នុងប្រទេសអង់គ្លេសបានប្រាប់ឲ្យដឹងនៅក្នុងសេចក្តីរាយការណ៍មួយនៅថ្ងៃសុក្រនេះថាទីភ្នាក់ងារព័ត៌មាននេះមិនទាន់ដឹងច្បាស់នៅឡើយថាតើអ្នកចូលមើលនៅក្នុងប្រទេសចិនត្រូវបានគេរារាំងមិនឲ្យចូលមើលគេហទំព័រដែលមានជាភាសាអង់គ្លេសផងនិងភាសាចិននោះផងលោកប្រធានាធិបតីសហរដ្ឋអាមេរិកបារ៉ាក់អូបាម៉ាបានថ្លែងសារចូលឆ្នាំថ្មីដល់ប្រជាពលរដ្ឋអ៊ីរ៉ង់ដោយបានប្រាប់ប្រជាពលរដ្ឋអ៊ីរ៉ង់ថាឆ្នាំនេះតំណាងឱកាសដ៏ល្អបំផុតមួយក្នុងប្រមាណទសវត្សរ៍នេះដើម្បីស្វែងរកទំនាក់ទំនងផ្សេងផ្សេងរវាងប្រទេសទាំងពីរអត្ថាធិប្បាយរបស់លោកប្រធានាធិបតីអូបាម៉ាដល់ប្រជាពលរដ្ឋអ៊ីរ៉ង់នៅពេលដែលពួកគេប្រារព្ធពិធីបុណ្យចូលឆ្នាំនូរូសកើតមានឡើងនៅពេលដែលថ្ងៃកំណត់ទី31ខែមិថុនាដើម្បីឈោងដល់កិច្ចព្រមព្រៀងបដិអសន្នដើម្បីកម្រិតកម្មវិធីនុយក្លេអ៊ែររបស់អ៊ីរ៉ង់ដើម្បីដោះដូរនឹងការលុបចោលការដាក់ទណ្ឌកម្មប្រឆាំងសេដ្ឋកិច្ចរដ្ឋាភិបាលទីក្រុងតេរ៉ង់បានខិតចូលកាន់តែជិតលោកប្រធានាធិបតីអូបាម៉ាបានមានប្រសាសន៍ថាព្រឹត្តិការណ៍នេះមិនអាចកើតមានឡើងម្ដងទៀតនៅពេលឆាប់ៗនោះទេខ្ញុំជឿជាក់ថាប្រទេសយើងទាំងពីរមានឱកាសជាប្រវត្តិសាស្ត្រដើម្បីដោះស្រាយបញ្ហានេះដោយសន្តិវិធីជាឱកាសមួយដែលយើងត្រូវមិនជាឱកាសមួយដែលយើងមិនត្រូវធ្វើឲ្យបាត់បង់ឡើយវ៉ាហ្គុង3របស់ទូរទេសភ្លើងដឹកអ្នកដំណើរបានបើកធ្លាក់ចេញពីផ្លូវនៅព្រឹកថ្ងៃសុក្រនេះនៅក្នុងតំបន់ខាងជើងនៃប្រទេសឥណ្ឌាដែលបានសម្លាប់មនុស្សយ៉ាងហោចណាស់ក៏15នាក់ដែរមនុស្សយ៉ាងហោចណាស់ក៏50នាក់ទៀតបានរងរបួសនៅក្នុងគ្រោះថ្នាក់នៅក្នុងរដ្ឋឧត្តរប្រទេសអ្នកនាំពាក្យក្រសួងរទេសភ្លើងរបស់ឥណ្ឌានិយាយថារទេសភ្លើងនេះបានធ្លាក់ចេញពីផ្លូវបន្ទាប់ពីអ្នកបើកបរទំនងបើកហួសសញ្ញាបានបណ្ដាលឲ្យវ៉ាហ្គុងផ្ទុកម៉ាស៊ីនហើយនឹងវ៉ាហ្គុងពីរផ្សេងទៀតធ្លាក់ចេញពីផ្លូវគួរថ្នាក់ជាការធម្មតានៅលើបណ្ដាញផ្លូវរទេសភ្លើងរបស់ឥណ្ឌាដែលរទេសភ្លើងនោះបានដឹកមនុស្សជាង20លាននាក់ក្នុងមួយថ្ងៃមួយថ្ងៃនៅពេលដែលពិភពលោកប្រុងប្រៀបប្រពៃទិវាទឹកសកលលោកនៅថ្ងៃអាទិត្យខាងមុខនេះអង្គការ UNICEF និយាយថាគណៈដឹកការប្រើប្រាស់ទឹកបរិភពមានភាពប្រសើរឡើងនៅទូទាំងសកលលោកគឺត្រូវការចាំបាច់ធ្វើឲ្យប្រសើរឡើងថែមទៀតកម្មវិធីមនុស្សធម៌របស់អង្គការសហប្រជាជាតិបានប្រាប់ឲ្យដឹងនៅក្នុងរបាយការណ៍កាលពីថ្ងៃពុធថាចាប់តាំងពីឆ្នាំ1990មកមនុស្សប្រហែល2,300លាននាក់បានបរិភោគទឹកគ្រប់គ្រាន់ពួកអ្នកបួងសួងរាប់សិបនាក់បានត្រូវសម្លាប់នៅថ្ងៃសុក្រនេះនៅពេលដែលអ្នកវាយប្រហារអត្តឃាតពីរនាក់បានបំផ្ទុះខ្លួនឯងនៅឯព្រះវិហារអ៊ីស្លាមពីរកន្លែងនៅក្នុងរដ្ឋធានីសាណាអានៃប្រទេសយេម៉ែននេះតាមការបញ្ជាក់របស់អ្នកឃើញហេតុការណ៍ផ្ទាល់នឹងភ្នែកហើយនឹងសេចក្តីរាយការណ៍តទៅនេះលោកម៉ែនកំសែងសូមជូនសំទោសតទៅនេះលោកម៉ែនកំសែងសូមជូនសេចក្តីរាយការណ៍ថ្មីថ្មីបាទ
បាទអរគុណលោកបុជិនបាទខ្ញុំគ្រាន់តែចង់ជម្រាបជូនអស់លោកអ្នកស្ដាប់ VOA ក្នុងគណៈពេលដែលយើងបិទការផ្សាយនៅពេលបន្តិចទៀតនេះប៉ុន្តែអស់លោកអ្នកនៅតែបន្តតាមដានការផ្សាយរបស់ VOA ដដែលដោយទៅបណ្ដាញសង្គមរបស់យើងតាមអាសយដ្ឋាន Facebook ហើយនិង Twitter RIA Facebook របស់យើងមានអាសយដ្ឋាន facebook.com/voakhmer ហើយនឹង Twitter ក៏អញ្ចឹងដែរ twitter.com/voakhmer ពេលនោះយើងនឹងមានព័ត៌មានថ្មីថ្មីទម្រាំដល់យើងធ្វើការផ្សាយនៅព្រឹកថ្ងៃស្អែកគឺថ្ងៃសៅរ៍បាទបាទសូមអរគុណបាទ
ពួកអញ្ញាធមូលដ្ឋាននិយាយថាពួកជនសកម្មយុទ្ធបានវាយសង្គ្រោះស្ថានីយ៍ប៉ូលីសនៅក្នុងតំបន់កាស្មៀរប្រទេសឥណ្ឌាហើយបានបាញ់ប្រហារដោយបានសម្លាប់មន្ត្រីប៉ូលីស2នាក់ពួកជនសកម្មយុទ្ធយ៉ាងហោចណាស់ក៏3នាក់ដែរបានវាយប្រហារស្ថានីយ៍នៅថ្ងៃសុក្រនេះនៅក្នុងស្រុកខាធួនៃតំបន់ជាមួក្នុងរដ្ឋកាស្មៀរកងកម្លាំងសន្តិសុខបានត្រូវហៅឲ្យចូលទៅក្នុងតំបន់នោះដើម្បីត្រួតត្រាអំពើហិង្សានេះនៅថ្ងៃសុក្រនេះដែរចៅក្រមម្នាក់បានកាត់ទោសក្មេងជំទង់អង់គ្លេសម្នាក់ឲ្យជាប់គុក22ឆ្នាំចំពោះការរៀបចំផែនការកាត់ក្បាលទាហានអង់គ្លេសចៅក្រមធីម៉ូធីផាធីសបានសន្និដ្ឋានថាប្រ៊ូថូមហ្សេម៉ានីអាយុ19ឆ្នាំនឹងធ្វើការវាយប្រហារបើប៉ូលីសមិនបានបញ្ឈប់ជននោះនៅក្នុងតំបន់ខាងកើតនៃទីក្រុងឡុងទីនោះពីរដ្ឋជននោះបានរកឃើញទីកន្លែងនិស្សិតទាហានហើយជននោះមានកាន់កំបិតដែលមានប្រវែង30សង់ទីម៉ែត្រផងសិស្សជាង500នាក់នៅក្នុងរដ្ឋដ៏ក្រីក្រមួយនៃប្រទេសឥណ្ឌាបានត្រូវចាប់ខ្លួនហើយបានត្រូវបណ្ដេញចេញពីបទឆោបោកនៅពេលប្រឡងបញ្ចប់ការសិក្សារូបថតនិងកាសែតវីដេអូបានថតពួកបុរសឡើងតាមជញ្ជាំងមជ្ឈមណ្ឌលប្រឡងនៅក្នុងរដ្ឋប៊ីហាដើម្បីផ្ដល់ចម្លើយទីភ្នាក់ងារព័ត៌មាន Reuters បានរាយការណ៍ថាក្រដាស់ចម្លើយប្រឡងបានត្រូវគេបត់ធ្វើជាយន្តហោះក្រដាស់ហើយត្រូវគេគប់ចូលទៅក្នុងបន្ទប់ប្រឡងលោក Prahan Kuman Sahi រដ្ឋមន្ត្រីក្រសួងអប់រំរបស់រដ្ឋប៊ីហាបានស្ដីបន្ទោសឪពុកម្ដាយរបស់សិស្សទាំងអស់នោះប៉ូលីសនៅក្នុងប្រទេសជប៉ុននិយាយនៅថ្ងៃសុក្រនេះថាពួកគេបានចាប់ខ្លួនបុរសម្នាក់ដែលបានគំរាមកំហែងដាក់គ្រាប់បែកស្ថានទូតសហរដ្ឋអាមេរិកនៅក្នុងទីក្រុងតូក្យូប៉ូលីសបាននិយាយថាមីស៊ីយូស៊ីកាមីយ៉ាអ្នកស្រុកកោះអូគីណាវ៉ាបានទូរស័ព្ទគំរាមកំហែងដាក់គ្រាប់បែកស្ថានទូតនិងមន្ទីរខេមស្វាប់របស់កងទ័ពសហរដ្ឋអាមេរិកដែលស្ថិតនៅលើកោះអូគីណាវ៉ាភាគខាងត្បូងបណ្ដាញផ្សាយព័ត៌មានបានរាយការណ៍ថាកាមីយ៉ាអាយុ52ឆ្នាំក៏ត្រូវបានគេជឿជាក់ដែរថាបានថិតនៅពីខាងក្រោយនៃការគំរាមកំហែងសម្លាប់លោកស្រី Caroline Kennedy ឯកអគ្គរដ្ឋទូតសហរដ្ឋអាមេរិកហើយនិងមន្ត្រីការទូតអាមេរិកផ្សេងៗទៀតកាលពីថ្ងៃព្រហស្បតិ៍ម្សិលមិញលោកស្រី Jen Psaki អ្នកនាំពាក្យក្រសួងការបរទេសអាមេរិកបាននិយាយថាប៉ូលីសជប៉ុនបានចាប់ខ្លួនបុរសម្នាក់នៅក្នុងការតាក់ទិនទៅនឹងការគំរាមកំហែងប្រឆាំងស្ថានទូតហើយនិងលោកស្រីឯកអគ្គរដ្ឋទូតលោកស្រីឯកអគ្គរដ្ឋទូតសហរដ្ឋអាមេរិកមានប្រសាសន៍ថាយើងបានទទួលការគំរាមកំហែងយ៉ាងខ្លាំងដល់ពួកអ្នកការទូតសហរដ្ឋអាមេរិកនិងអគារស្ថានទូតអាមេរិកាំង
កម្មវិធីផ្សាយរបស់ VOA សម្លេងសហរដ្ឋអាមេរិកនៅរាត្រីនេះចប់តែប៉ុណ្ណេះសូមលោកអ្នករង់ចាំស្ដាប់ការផ្សាយរបស់យើងខ្ញុំនៅថ្ងៃស្អែកទៀតពីម៉ោង5ព្រឹកដល់ម៉ោង 5:30 នាទីតាមរលកវិទ្យុកម្ពស់ 22 41 49និង 190 ម៉ែត្រត្រូវនឹងកម្រិត 13,640 7,260 6,060និង 1,575 kHz ឬតាមប្រព័ន្ធអ៊ីនធឺណិតជាភាសាខ្មែរ khmer.voanews.com ជាភាសាអង់គ្លេស voacambodia.com សូមលោកអ្នកប្រកបដោយសុភមង្គលគ្រប់ប្រការរាត្រីសួស្តី
This program has come to you from the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2015ခုနှစ်မတ်လ20ရက်တောက်ကြနေညပဲ VOA အစီအစဉ်တွေစတင်နေပါပြီ။လိုင်းလက်မီတာ190လိုင်းဒိုမီတာ24 25 32နဲ့51တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ကြပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ယေမန်နိုင်ငံဆန္ဒမျိုးတော်ကမွတ်စလင်ဗလီနှစ်ခုမှာအထူးခံဘုံခွဲတက်ခတ်မှုကြောင့်လူပေါင်းဒါဇင်နဲ့ချီတည်ဆုံးခဲ့ပါတယ်။ကမ္ဘာပိုင်ရဲ့မန္တလေးကိုရောက်လာတဲ့နေဆွမ်းအုံလေးရင်ကိုဒီနေ့မှာတော့သမရနဲ့ကာဝဲဦးစီးချုပ်တို့လည်းသွားရောက်လေ့လာပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တည်ငြိမ်ထိုင်တဲ့သူကြီးညာပြေးပါပါ
။အခုညဆက်ပြီးတော့နားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဒီပြည်ရင်းပြည်ပကရွေးကောက်ပွဲစောင့်ကြည့်အဖွဲ့ရဲ့သုံးသက်ချက်အရရွေးကောက်ပွဲလေ့လာလူသူတွေရဲ့ကျင့်ဝတ်တချို့ဟာမမျှတဘူးလို့ပြောပါတယ်။ဒါကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးမှူးကြမ်းအကြံပြုထားတဲ့အစီရင်ခံစာလွှတ်တော်မှာတင်သွင်းတဲ့အခြေအနေကတော့
လူတွေကပေါ်တူမှုရခဲ့တာကဒီ၅နှစ်ပြည့်မှာအဲတဖြည်းဖြည်းတူညီဆိုတာ20ရာနှစ်တိရောင်းပြည့်နေပြည့်နေဆိုတာတပေါ်တူမှု
အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီဝင်လွှတ်တော်အမတ်ဦးကျော်ကျော်ရဲ့ပြောပြချက်နဲ့အတူတခါဟာခါမြို့မှာကျင်းပပြီးစီးသွားခဲ့တဲ့တိုင်းရင်းသားမီဒီယာညီလာခံရဲ့အခြေအနေနောက်နဲ့အတူကိုကန့်တိုက်ပွဲရဲ့နောက်ဆုံးအခြေအနေတွေကိုလည်းသိကြရမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကကြေညာပေးပါမယ်ရှင
်ယေမန်နိုင်ငံဆန္ဒမျိုးတော်ကမွတ်စလင်ဗလီနှစ်ခုမှာအထိခံဘုံခွဲတက်ခတ်မှု၃ခုကြောင့်တောက်ချန်နေကဝတ်ပြုနေသူလူပေါင်းဒါဇင်နဲ့ချီသေးဆုံးပြီးတရားကြောင်တရားရတယ်လို့စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ဆန္ဒမျိုးတော်ကိုထိန်းချုပ်ထားတဲ့ဟောက်တီရှီယာသဘုံနဲ့နီးစပ်တဲ့ဗရားနဲ့အဟာရှစ်ဘလီတွေမှာနေ့လယ်ပိုင်းဝတ်ပြုဆူတောင်းနေချိန်တက်ခတ်မှုတွေဖြစ်ခဲ့တာပါပောက်ခွဲမှုတွေကြောင့်ထိတ်လန့်တွန်းလုံးနေတဲ့လူအုပ်ထဲမှာလည်းနောက်ထပ်အထိခံဘုံခွဲတက်ခတ်မှုဖြစ်ခဲ့ပါတယ်မနေ့ကတော့တမနာအလီအဒူလာဆလေးကိုတစ်ဆာခံတဲ့ဟောက်တီသဘုံတွေကနိုင်ငံတော်ပိုင်းမှာရှိတဲ့အေရင်မြို့ကနိုင်ငံတကာလေဆိပ်ကိုတက်ခတ်ခဲ့ရမှာတော့လက်ရှိတမနာအပ်တဲ့ရဘောမဆူဟာရီကိုထောက်ခံသူပြည်သူစစ်တွေနဲ့တိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့တာပါတိုက်ပွဲတွင်တမနာဟောင်းကိုထောက်ခံသူသဘုံ၄ယောက်နဲ့ပြည်သူစစ်တပ်ဖွဲ့ဝင်2ဦးသေဆုံးပါတယ်သမရဟာရီကတော့2011ခုနှစ်အုံကျွမ်းမှုတွေမှာဖေရှားခံရတဲ့သမရဟောင်းရဲ့မဟာမိတ်ဟောက်တီတပုံတွေကနေအိမ်ချေချုံနဲ့ဖမ်းဆီးထားရတာကနေပြီးခဲ့တဲ့လကမှပြန်လည်လွတ်မြောက်လာခဲ့တာပါဒီနောက်မှာတော့သမရနိုင်ငံရေးမတည်ငြိမ်ဖြစ်နေတဲ့ယေမန်နိုင်ငံမှာအာဏာကိုဆက်ထိန်တာမျိုးကြိုးပမ်းတဲ့အနေနဲ့အေရင်မျိုးကိုတင်းရှောင်ခဲ့တာဖြစ်ပါတယ်ကုလသမဂ္ဂအာရဗ်ပင်လယ်ကွေ့နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုပါဝင်အနောက်နိုင်ငံတော်တော်များများကတော့သမရဟာရီကိုအားပေးထောက်ခံကြောင်းကြေညာထားကြပါတယ်
အီရန်နဲ့အမေရိကန်တို့ရဲ့အီရန်နျူကလ িয়ার အရေးဆွေးနွေးပွဲတွေဒီကနေ့မှပြန်ပြီးတော့ဆက်ခဲ့ပြီးမြဲဆွေးနွေးပွဲတွေကိုနောက်သတင်းဘက်ကိုရွှေ့ဆိုင်းလိုက်ရပါတယ်အီရန်သမ္မတဟာဆန်ရိုဟာနီရဲ့အမေကွယ်လွန်ခဲ့တာကြောင့်အီရန်ကိုယ်စားလှယ်အဖွဲ့ဌာနေပြန်ဖို့ဖြစ်လာရတာပါဆွေးနွေးပွဲတွေကိုနောက်တစ်ပတ်ဗုဒ္ဓဟူးနေ့မှာပြန်ပြီးဆမယ်လို့အီရန်နိုင်ငံပိုင်သတင်းဌာနကပြောပါတယ်အီရန်သမ္မတရဲ့မိခင်ဖြစ်သူကွယ်လွန်ခဲ့တဲ့အပေါ်မှာလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဝမ်းနည်းချေကွဲရကြောင်းပြောဆိုထားပါတယ်တစ္ဆက်ထဲမှာပဲအမေရိကန်သမ္မတကလည်းအီရန်ပြည်သူတွေကိုနှစ်သက်ကိုသတင်းစကားပားခဲ့တာမှာဒီနှစ်ဟာအီရန်နဲ့အမေရိကန်နှစ်နိုင်ငံကြားကွဲပြားတဲ့ဆက်ဆံရေးတရထူထောင်နိုင်မဲ့ဆယ်စုနှစ်တွေတွင်ကအကောင်းဆုံးအခွင့်အလမ်းတွေရှိနေတဲ့နှစ်ဖြစ်ပါတယ်လို့ထည့်သွင်းပြောဆိုသွားပါတယ်ရှင
်ဒီသတင်းပတ်သက်ကျင်းပခဲ့တဲ့အစ္စရေးရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကိုချစ်ချစ်စကားပြောကြားခဲ့တဲ့အမေရိကန်သမ္မတဘရက်အိုဘားမားကနှစ်နိုင်ငံဆက်ဆံရေးကိုပြန်လည်သုံးသပ်သွားမယ့်အကြောင်းပြောဆိုလိုက်ပါတယ်ပါလက်စတိုင်းနိုင်ငံထူထောင်ရေးအစီအစဉ်ကိုလက်ခံမှာမဟုတ်တဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ကမှတ်ချက်ပေးပြောကြားပြီးမှပဲသမ္မတဥပမာကအခုလိုပြောလိုက်တာပါနှစ်နိုင်ငံအတူရှင်တွဲနေထိုင်နိုင်ရေးအစီအစဉ်ပေါ်အစ္စရေးဝန်ကြီးချုပ်ရဲ့ရည်ရွယ်ချက်သဘောထားအစ်တင်နဲ့ပတ်သက်လို့အမေရိကန်အနေနဲ့ပြန်လည်သုံးသပ်ဖို့လိုအပ်တဲ့အကြောင်းသမ္မတဥပမာကတယ်လီဖုန်းနဲ့ပြောကြားခဲ့တာလို့လည်းအမည်မဖော်လိုသူသမ္မတအိမ်ပြည်တော်တာဝန်ရှိသူတစ်ယောက်ကပြောပါတယ်အစ္စရေးပါလက်စတိုင်းပြည်ပကကိုဖြည့်ရှင်းနိုင်ဖို့ဆိုပြီးပါလက်စတိုင်းနိုင်ငံထူထောင်မယ့်အစီအစဉ်ကိုတစ်သလုံးလက်ခံမှာမဟုတ်ဘူးဆိုပြီးအင်္ဂါနေ့ကလွတ်တော်ရွေးကောက်ပွဲမှာတိုင်ပြီးမှာပဲအစ္စရေးဝန်ကြီးချုပ်ကပြောခဲ့တာပါသူမှတ်ချက်ပေးပြောဆိုခဲ့တာရည်နဲ့ပတ်သက်လို့မနေ့ကတော့အစ္စရေးဝန်ကြီးချုပ်ကတိတိကျကျထပ်မပြောတော့ဘဲစစ်ကင်းမဲ့ပါလက်စတိုင်းတိုင်းပြည်တစ်ခုကိုသူ့အနေနဲ့ဆန့်ကျင်မှာမဟုတ်ဘူးလို့အမေရိကန်သတင်းမီဒီယာတွေကိုပြောဆိုခဲ့ပေမဲ့လက်တလုံးမှာဒါတွေကမဖြစ်နိုင်သေးဘူးဆိုပြီးတော့လည်းပြောဆိုသွားပါတယ်
ပြီးခဲ့တဲ့လကရုရှားတို့သဘောတူလက်မှတ်ရေးထိုးထားတဲ့စစ်ဖြစ်နေတဲ့ယူကရိန်းအရှေ့ပိုင်းအပြည့်ခတ်ရက်စဲရေးအပြည့်အဝအကောင့်ထဲမပေါ်သေးသမျှရုရှားအပေါ်မှာချမှတ်ထားတဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးမှာမဟုတ်ဘူးဆိုပြီးဘရက်ဆဲမှာကျင်းပတဲ့ဥရောပသမ္မတခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကနေဆုံးဖြတ်လိုက်ပါတယ်ဥရောပသမ္မတဥက္ကဋ္ဌကဂျာတာဘရီနဲ့နှောင်းပိုင်းမှာဒီဆုံးဖြတ်ချက်ကိုကြေညာလိုက်တာပါပြီးခဲ့တဲ့17လအတွင်းလူပေါင်း6000ကျော်တေဆုံးခဲ့ရတဲ့ယူကရိန်းအရှေ့ပိုင်းအရေးမှာရုရှားလိုလားတဲ့ယူကရိန်းသဘုံတို့ကိုရုရှားတို့ထောက်ပံ့ပေးနေတာတွေအဆုံးသတ်သွားစေဖို့ရုရှားအစိုးရကို28နိုင်ငံပါဥရောပသမ္မတကဆက်ပြီးဖိအားပေးသွားမယ်ဆိုတာကိုဒီဆုံးဖြတ်ချက်ကရှင်းရှင်းလင်းလင်းပြသလိုက်တာဖြစ်တယ်လို့လည်း EU ဥက္ကဋ္ဌကပြောဆိုသွားပါတယ်ရုရှားဆိုရဘက်ကတော့ရုရှားယူကရိန်းနယ်စပ်ဒေသကသဘုံတွေကိုဓာတ်ရိုက်ထောက်ပံ့မှုမရှိဘူးဆိုပြီးတော့အကြေညာညင်းဆိုထားပါတယ်ယူကရိန်းတပ်တွေကိုထောက်ပံ့ရေးအမေရိကန်နဲ့ယူကရိန်းအစိုးရတို့ရဲ့ဆွေးနွေးမှုတွေကိုကိုးကားပြီးအမေရိကန်တို့ဟာ Minsk သဘောတူညီချက်ကိုချိုးဖောက်တယ်လို့လည်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဘရော့ကစွပ်စွဲပြောဆိုပါတယ်ရှင်
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မန္တလေးမြို့မှာရောက်နေတဲ့ကဘာပတ်မဲ့နေစွမ်းအင်သုံးလေးရင်ကိုဒီနေ့မှာတော့သမရဦးသိန်းစိန်ကာဝေးဦးစီချုပ်ဘိုးရွှေမှုကြီးမင်းအောင်လိုင်တို့လည်းတွားရောက်ကြည့်ရှုခဲ့ကြပါတယ်။ Solar Impulse 2လို့အမည်ပေးထားတဲ့လေးရင်ကိုတလဲစီမောင်းနေကြတဲ့ဆစ်ဆလန်နိုင်ငံသားလေယာဉ်မှုတွေဖြစ်ကြတဲ့ Bertrand Pickett နဲ့ Andrew Bosch Park တို့ကိုလည်းသမရဦးသိန်းစိန်ကအမှတ်တရလက်ဆောင်ပစ္စည်းတွေပေးအပ်ခဲ့တာပါ။တန်ရှင်းတဲ့စွမ်းအင်ကိုထိထိရရအောင်အသုံးချနိုင်တယ်ဆိုတော့ကဘာကတိအောင်ပြောက်ရည်ရွယ်တဲ့ခရီးစဉ်နဲ့ပတ်သက်လို့လည်းလေယာဉ်မှုတွေကရှင်းပြခဲ့ကြပါတယ်။မိုင်မောင်း2000ကျော်ခရီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်အိန္ဒိယနိုင်ငံဘာယာနတိမြို့ကနေမန္တလေးအပြည်ပြည်ဆိုင်ရာလေဆိပ်ကိုမနေ့နောက်မိုင်းကရောက်လာချိန်မှာတော့တခဏတနာကျူဆူခဲ့ကြပြီးအများပြည်သူလေးလာနိုင်အောင်လည်းစီစဉ်ထားပါတယ်။အားရဆော်ဝါမြပြည်တော်စု UAE နိုင်ငံအဘူဒါဘီမြို့ကနေဒီလဆန်းကစတင်လိုက်တဲ့ခရီးစဉ်တွေမြန်မာနိုင်ငံအပါအဝင်ကဘာတဝမ်းကနေရာ12နေရာကိုဝင်ရောက်ရန်နမှာဖြစ်ပြီး9လလောက်ကြာမြင့်လိမ့်မယ်လို့လည်းခန့်မှန်းထားကြတာပါ။တနင်္ဂနွေနေ့မှာတော့တရုတ်နိုင်ငံချုံကင်းနဲ့နန်ကျင်းမြို့တွေကိုခရီးစဉ်မှာဖြစ်ပါတယ်။တရုတ်နိုင်ငံပြည်ရင်တော့ကမ္ဘာပတ်မဲ့ခရီးစဉ်မှာအဓိကစိန်ခေါ်မှုဖြစ်တဲ့ပစိဖိတ်သမုဒ္ဒရာကို9ရက်ကြာဖြတ်ပြင်ပြီးဟာဝိုင်ကျွန်းနဲ့အမေရိကန်ပြည်ထောင်စုကိုဝင်ရောက်အောင်မှာပါ။ဒီနောက်မှာတော့ဥရောပကိုဆက်လက်ပြန်တက်ပြီးအဘူဒါဘီမြို့ကိုဇူလိုင်လနဲ့ပြန်လာပြီးခရီးစဉ်ဆုံးသတ်ဖို့လည်းစီစဉ်ထားကြပါတယ်။
ဂျပန်နိုင်ငံတိုကျိုမြို့တော်ကအမေရိကန်တန်ယုံကိုဘုံခွဲမယ်လို့ချင်းချောက်ခဲ့တဲ့အမျိုးသားတအူဖန်စီထားတယ်လို့ဂျပန်ရဲတို့ကဒီကနေ့တောက်ကြနေမှာပြောပါတယ်။အိုကီနာဝါဒေသခံမစ်ဆုယိုရှိကာမီယာကအမေရိကန်တန်ယုံကိုဖုံးဆက်ပြီးဘုံခွဲမယ်လို့ချင်းချောက်ခဲ့တယ်လို့ဂျပန်နိုင်ငံတောင်ပိုင်းကျွန်းကအမေရိကန်စစ်အခြေစိုက်စခန်းကမ့်ရှောဝါကိုလည်းအလားတူချင်းချောက်ခဲ့တယ်လို့ဂျပန်ရဲတို့ကပြောပါတယ်။မကြာသေးခင်ကဂျပန်ဆိုင်ရာအမေရိကန်တန်အမတ်ကြီးကာရိုလင်းကနေဒီနဲ့တခြားအမေရိကန်တန်ရုပ်အရာရှိတွေကိုတတ်ပြစ်မယ်လို့ချင်းချောက်ခဲ့မှုတွေဟာလည်းအသက်52နှစ်အရွယ်ကာမီယာလှုပ်ဆောင်ခဲ့တာလို့ယူဆနေကြတဲ့အကြောင်းဂျပန်ပြည်တွင်းမီဒီယာတွေကဖော်ပြကြပါတယ်။ဂျပန်မှာရှိတဲ့အမေရိကန်တန်ရုပ်နဲ့တန်အမတ်တို့ကိုချင်းချောက်ခဲ့မှုတွေနဲ့ဆက်နွယ်နေသူအမျိုးသားတအုပ်ကိုဂျပန်ရဲတို့ဖမ်းဆီးထားပြီးဖြစ်တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂျင်ဆာဂီကမနေ့ကပြောပါတယ်။အမေရိကန်တန်တမန်တွေနဲ့အမေရိကန်တန်ရုံအဆောက်အဦတွေကိုဘလို့ချင်းချောက်မှုတွေကိုမဆိုကျမတို့အနေနဲ့သိက်ကိုအရေးထားပါတယ်ဒီကိစ္စမှာလည်းဂျပန်အစိုးရနဲ့ကျမတို့အနေနဲ့သတင်းဖတ်ပေါင်းများစွာအရေးယူဆောင်ရွက်ခဲ့ပါတယ်လို့လည်းပြောခွင့်ရဂျင်ဆာဂီကပြောခဲ့ပါတယ်ရှင
်ရိုက်တာသတင်းတနာကသူ့ရဲ့အင်တာနက်ဝက်ဘ်ဆိုက်တွေကိုတရုတ်နိုင်ငံထဲမှာဖွင့်မြင်ရပဲဖြစ်နေတယ်လို့ပြောဆိုလိုက်တဲ့အတွက်အနောက်နိုင်ငံကသတင်းမီဒီယာတွေပေါ်တရုတ်နိုင်ငံကပိတ်ပင်တားမြစ်မှုနောက်တစ်ခုလားလို့ယူဆစရာတွေဖြစ်နေပါတယ်ဗြိတိန်နိုင်ငံခြေဆိုင်သတင်းဌာနရဲ့အင်္ဂလိပ်နဲ့တရုတ်ဘာသာဝက်ဘ်ဆိုက်တွေကိုတရုတ်နိုင်ငံထဲမှာဝင်ကြည့်လို့မရပဲဖြစ်နေရတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းရိုက်တာသတင်းဌာနကဒီကနေ့မှပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါရိုက်တာသတင်းဌာနအနေနဲ့မျှတမှန်ကန်ပြီးစာနယ်ဇင်းကျင့်ဝတ်နဲ့အညီကမ္ဘာတဝန်းသတင်းတွေကိုတင်ပြနေတယ်လို့သတင်းတွေကိုဝယ်ယူနေသူတွေအတွက်တရုတ်နိုင်ငံနဲ့ပတ်သက်တဲ့အကြောင်းအရာတွေကလည်းအင်တာနက်မှာအရေးကြီးတာကြောင့်ဝက်ဘ်ဆိုက်တွေအမြန်ဆုံးပြန်ကောင်းလာလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းလဲကြေညာချက်ထဲမှာဖော်ပြထားပါတယ်ဘန်ဒိုင်းဆိုင်ရာသတင်းတွေနဲ့အချက်အလက်တွေကိုတော့ကြည့်လို့ရနေတော့မယ်လို့လဲရိုက်တာသတင်းဌာနကပြောဆိုခဲ့တာပါ မချရရဲ့နှစ်တွေအတွင်းတရုတ်ကွန်မြူနစ်ပါတီကနိုင်ငံခြားသတင်းဌာနတွေရဲ့အင်တာနက် website တွေကိုပိတ်ပင်တားမြစ်မှုတွေတိုးမြင့်လှုံ့ဆော်လာနေရမှာ New York Times, Wall Street Journal နဲ့ Bloomberg တို့လိုထင်ရှားတဲ့သတင်းဌာနတွေလည်းပါဝင်ခဲ့သလို VOA website တွေအရဆိုရင်လည်းမချခဏဆိုသလိုအပိတ်ခံလေးရှိတတ်ပါတယ်ကွန်မြူနစ်ပါတီခေါင်းဆောင်ပိုင်းကိုဝေဖန်တာတွေပါဝင်တဲ့အနောက်တိုင်းသတင်းဌာနတွေကိုတော့တရုတ်အနာဘက်ကတစ်ချိန်လုံးလိုလိုအပြစ်တင်နေတာပါဒီထဲမှာရှိတဲ့သတင်းဌာနတွေအရဆိုရင်လည်းပုံစံအမျိုးမျိုးနဲ့ကွန်မြူနစ်ပါတီကထိန်းချုပ်တာဩဇာလွှမ်းမိုးတာတွေကိုခံနေကြရတာဖြစ်ပါတယ်
။ထိုင်းနိုင်ငံမှာဗရင်နဲ့စစ်တပ်ကြီးကဲတွေကိုဝေဖန်တဲ့ကာတွန်းရုပ်ပုံတွေကိုဘန်ကောက်မြို့တော်ကကုန်တိုက်တစ်ခုရဲ့အိမ်သာထဲမှာရေးဆွဲခဲ့တဲ့အမှုနဲ့အသက်68နှစ်အရွယ်အမျိုးသားတဦးကိုတရားရုံးကထောင်ဒဏ်တစ်နှစ်ခွဲအပြစ်ပေးလိုက်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကအိမ်သာထဲမှာဆွဲခဲ့တဲ့ပုံတွေဟာဗရင်ကိုအကြီးညိုပြက်စေတယ်ဆိုပြီးသဗင်းနေတောင်ဖြူနေပြီဖြစ်တဲ့ထိုင်းစည်းတဲ့အိုချာနာပ်စုဆိုင်ကိုစစ်ဖက်ဆိုင်ရာတရားရုံးကအပြစ်ပေးလိုက်တာပါ။အောက်တိုဘာလကလေးကအဖမ်းခံထားရတဲ့သူကိုတော့အစောပိုင်းမှာထောင်ဒဏ်3နှစ်ချမှတ်ထားပေမဲ့အပြစ်ရှိကြောင်းဝန်ခံခဲ့တဲ့အတွေ့ပြစ်ဒဏ်ကိုလျှော့ပေါက်ပေးခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံကဘရင်ကိုအကြီးညိုပြက်စီမှုဥပဒေဟာဆိုရင်တော့ကမ္ဘာမှာအတင်းကျပ်ဆုံးဥပဒေတစ်ခုဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်မေလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလည်းအစိုးရကိုဝေဖန်သူတွေကိုဒီအမှုနဲ့အရေးယူတာတွေပို့ပြီးတော့များလာခဲ့ပါတယ်ရှင်။
2015ခုနှစ်မလ20ရက်တောက်ကြနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးခဲ့ကြတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးသွားပါမယ်အရင်ဆုံး2015ရွေးကောက်ပွဲအတွက်ရွေးကောက်ပွဲကော်မရှင်ဟာဗက်လိုက်မှုကင်မကင်သုံးသက်ချက်တွေကိုကြည့်ကြရအောင်ပါပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့ပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်လေ့လာလူသူများကျင့်ဝတ်မှာပါဝင်တဲ့တချို့အချက်တွေဟာအမျှတမှုမရှိဘူးလို့မြန်မာနိုင်ငံရေးလေ့လာသုံးသပ်သူတွေကပြောလိုက်ပါတယ်။ဒါ့အပြင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေဟာဗက်လိုက်မှုကင်းတဲ့အနေအထားမှာရှိသူတွေဖြစ်ဖို့လိုပြီးရွေးကောက်ပွဲနဲ့သက်ဆိုင်တဲ့သတင်းအချက်အလက်တွေကိုလည်းအမြန်ဆုံးထုတ်ပြန်ပေးနိုင်ခွင့်ရှိရမယ်လို့ပြောပါတယ်။ဒီအကြောင်းကိုကိုအောင်အောင်ကတင်ပြပေးပါမယ်ရှင်။
မလာစကူရဲ့နေစဉ်နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြည်တွင်းနဲ့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာသူများကျင်းဝတ်မှာပြည်တွင်းရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေလိုက်နာအမယ်အချက်16ချက်ပါဝင်ပြီးနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေလိုက်နာအမယ်အချက်16ချက်ပါဝင်ပါတယ်ဒီထဲမှာပါဝင်တဲ့အချက်တချို့အပေါ်ကိုရွေးကောက်ပွဲနဲ့ပတ်သက်ပြီးလေ့လာစောင့်ကြည့်သူတဦးဖြစ်တဲ့မြန်မာနိုင်ငံရှိနေများကွန်ရက်ကတရားလွှတ်တော်ရှိနေဦးသိန်းသန်းဦးကအခုလိုပြောပါတယ်
ဒါကတော့မှာဒီရွေးကောက်ပွဲစောင့်ကြည့်လေ့လာသူများဒီပါတီဆွဲပုဂ္ဂိုလ်ဆွဲကင်းရှင်းရမည်ဒီရွေးကောက်ပွဲစောင့်ကြည့်လေ့လာများဒီဘယ်လိုကြီးစောင့်နေရပြီဆိုတော့ကျွန်တော်အစောကြီးတွေကဒီကိစ္စကိုတောက်လျှောက်ကျွန်တော်တို့ကန့်ကွက်နေရပြီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကဒုတိယဗိုလ်ချုပ်ကြီးဟောင်းညာဒါပြည်ထောင်စုကျန်းမာရေးပါတီရဲ့ထိပ်တန်းကောင်းဆောင်ညာအဲ့ဒီရဲ့ထိပ်တန်းကောင်းဆောင်ဖြစ်တဲ့ဒီရွေးကောက်ပွဲလို့တော့ကိုယ်တည်းလည်းဖြစ်ခဲ့လေညာဒါကဘယ်လိုမှဖြစ်ပြင်းမအောင်အဲ့တော့သူကဒီဟာကြီးဘယ်လိုမှမရှိရဘူးသူပါတီရဲ့ထိမမလားတော့သူကအဲ့ဒီပါတီရဲ့ထိပ်တန်းကောင်းဆောင်လေညာ
ဒါပြင်တိုင်းပြည်နယ်အောက်ခြေကခရိုင်မြို့နယ်အဆင့်ရွေးကောက်ပွဲကော်မရှင်မှာတက်မတော်ကအငင်းစားယူသူတွေအများစုပါဝင်နေကြောင်းကိုလည်းသူကထောက်ပြခဲ့ပါတယ်မကြသေးခင်ရက်ပိုင်းတွေအတွင်းကတော့အမေရိကန်အပါအဝင်တန်ယုံ9ယုံကနေပူးရဲကြေညာချက်ထုတ်ပြန်လာမှာအောင်မြင်တဲ့ရွေးကောက်ပွဲတည်းရဲ့ကျင်းပနိုင်ဖို့အတွက်ရွေးကောက်ပွဲမတိုင်မီကာလအတွင်းယုံကြည်စိတ်ချမှုတည်ဆောက်ဖို့လိုအပ်တယ်ဆိုတာကိုအကြံပြုထားပါတယ်အခုထုတ်ပြန်တဲ့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေလိုက်နာမယ့်အချက်မှာပါဝင်တဲ့အချက်အချို့အပေါ်မြန်မာနိုင်ငံရေးသုံးသက်ချက်ဆောင်းပါးများရေးတဲ့ဒေါက်တာရမျိုးသိန်းက
နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေအနေနဲ့သူတို့ရဲ့ပုဂ္ဂလိကသဘောထားအမြင်ကိုပဲဖြစ်ဖြစ်သုံးသက်ချက်ကိုပဲဖြစ်ဖြစ်နော်မီဒီယာတွေကိုတိုင်းရိုက်ပြောနိုင်ခွင့်ရှိရမယ်အဲ့လိုပြောနိုင်မှသာလျှင်ဒီမဲဆန္ဒရှင်ပြည်သူလူထုအနေနဲ့ချက်ချင်းသိရှိနိုင်တယ်နော်ဒီတစ်ချက်ကိုကျွန်တော်ပြောချင်တယ်နောက်တစ်ချက်ကကြတော့ဒီကောက်ပွဲစောင့်ကြည့်လေ့လာသည့်အဖွဲ့အစည်းများသည့်ရင်းလို့ဤတွဲရှိချက်များနီးလမ်းများအကြံပြုချက်များကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်တို့တင်ပြရမယ်။အဲတော့ပြည်သူလူထုသိအောင်ထုတ်ပြန်တာနဲ့ရွေးကောက်ပွဲကော်မရှင်ကိုတင်တာနဲ့ဟာနော်တပြိုင်တည်းအနည်းဆုံးတပြိုင်တည်းဖြစ်တယ်လို့ကျွန်တော်ကမြင်တယ်။အဲလိုဖြစ်မှသာလေ2015ရွေးကောက်ပွဲတွေလွတ်လပ်ပြီးတရားမျှတမှုကိုကျွန်တော်တို့ကမြင့်တင်နိုင်မယ်လို့ယူဆတယ်
2012ခုနှစ်ကျင်းပတဲ့ဂျာပြက်ရွေးကောက်ပွဲကာလတုန်းကတော့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေအနေနဲ့အခက်အခဲတွေအများပြားရင်ဆိုင်ခဲ့ရပူပါတယ်။အခုထုတ်ပြန်လိုက်တဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေအနေနဲ့လိုက်နာမယ့်စီမင်းစည်းကမ်းတွေနဲ့ပတ်သက်ပြီးတော့ဘလောက်ထိလက်ခံနိုင်မလဲဆိုတော့တနိုင်ငံလုံးအတိုင်းအတာအနေနဲ့ချပြဆွေးနွေးပြီးမှသာပူတည်ကြတဲ့အဖြေကိုရလိမ့်မယ်လို့ New Myanmar Foundation ကရွေးကောက်ပွဲဆိုင်ရာအကြံပေးတာဝန်ခံဒေါ်မြနန္ဒာကပြောပါရခင်ဗျာ။
ကိုအောင်အောင်စုံစမ်းတင်ပြခဲ့တာပါရှင်အခုတခါတော့ ဒီအမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီနဲ့အမျိုးသားပညာရေးပြင်ဆင်ချက်မူကြမ်းတို့ဘယ်အထိခရီးပေါက်နေပြီလဲဆိုတာပြောပြပေးပါဦးမယ်အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းကိုအမျိုးသားလွှတ်တော်ကလက်ခံဆွေးနွေးတဲ့လို့အကြံပြုထားတဲ့အစီရင်ခံစာကိုအမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီကဒီကနေ့မှပဲလွှတ်တော်ကိုတင်သွင်းခဲ့ပါတယ်။ကျောင်းသားသမဂ္ဂဖွဲ့စည်းခွင့်ပညာရေးအသုံးစရိတ်တိုးမြင့်ရေးပါဝင်ပညာရေးကဏ္ဍအပေါ်ဗဟိုချုပ်ကိုင်မှုရွှတ်ချရေးပါဝင်တင်သွင်းလာတဲ့ကော်မတီရဲ့အစီရင်ခံစာကကျောင်းသားတွေလူလာတဲ့မြမပြုပြင်ရေးပြုပြင်ပြောင်းလဲရေးကိုအမှတ်ခံချက်ပေးနိုင်သလားဆိုတာတွေကိုမတ်တိန်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းကိုပညာရေးပြုပြင်ပြောင်းလဲရေးဆိုင်ရာနိုင်ငံလုံးဆိုင်ရာဂွန်ရဲ့ NNER ကျောင်းသားကိုယ်စားလှယ်တွေပြည်သူတွေနိုင်ငံရေးပါတီတွေနဲ့အမျိုးသားလွှတ်တော်မှကြားနာပြီးတဲ့နောက်ထောက်ကြနေမှာတော့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီကလွှတ်တော်ထံမှအစီရင်ခံစာကိုတင်သွင်းခဲ့ပါတယ်။အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီဝင်လွှတ်တော်အမဦးကျော်ကျော်ကအစီရင်ခံစာနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ဟုတ်ကဲ့ဒီသမေကဖွေးလေးဟာကိုလည်းကျွန်တော်တို့ကသတ်တူတယ်လေ။အဲ့ဒါလေးပါတယ်။ဒီနေ့ဘာကြောင့်အချိန်ကိုဒီနေ့ပဲဥပဒေချမ်းပြီးတော့ကရှေ့ပြီးတော့ကအတူတူရှိရတယ်။နေ့လိုက်အတူတူရှိရတယ်။ဒါကြောင့်ဒါပုံတရည်ဒီသမေလူမျိုးကိုဒီမစီယာနှုံးတောင်းထားတယ်သူတို့ကမစီယာနှုံးဆိုတာကမဘာကြအခြေအနေလိုက်ပြီးတော့ကပြင်းနိုင်တဲ့နှစ်တွေလည်းရှိမယ်မပြင်းနိုင်တဲ့နှစ်တွေလည်းရှိမယ်ဒါပေမဲ့သူတို့နဲ့သဘောတူညီမှုရခဲ့တာကဒီ၅နှစ်အတွင်းမှာအဲတဖြည်းဖြည်းတူညီတော့တာ20ရာနှုန်းထိရောက်ပြင်းပြင်းပြင်းမယ်ဆိုတာသဘောတူညီမှုရခဲ့ပါတယ်အဲ့ဒါလေးပါပါတယ်အစီအစဉ်ထင်ကြမှာ
ကျောင်းသားတွေအဓိကတောင်းဆိုထားတဲ့ပညာရေးစနစ်ပေါ်ဗဟိုချုပ်ကိုင်မှုရှော့ချနိုင်ရဲ့အတွက်လဲကော်မတီအစီရင်ခံစာကအကျဲတဝင်ရှင်းလင်းဖော်ပြထားတယ်လို့လဲလွှတ်တော်အမတ်ဦးကျော်ကျော်ကပြောပါတယ
်။ဥမာနီရောကျောင်းသားသမီးကကိုယ်စားလှယ်တွေပါတယ်ဆရာသမီးကကိုယ်စားလှယ်ပါတယ်လွှတ်တော်အဓိကလွှတ်တော်ပြည်သူလွှတ်တော်ဦးထားတွေကဒီတော့တင်ဆင်းနေပြီးတော့အဖွဲ့ဝင်တွေပါတယ်ပညာရှင်ပါတယ်အဲ့ဒီလိုဟိုကောဆေယူကန်ဒီတော့ပါတယ်တော်တော်များများပါပါတယ်ဒီဘုံရှုပ်ကင်မှုသဖောကိုမသိဝင်အောင်ရှော့ရှာတဲ့အခါအကုန်လုံးဖြည့်တော့အောင်ဆိုပြီးတော့တော်တော်ကိုစိုင်းစိုင်းဝဲဝဲဖြည့်ထားတာတွေ့ရပါတယ်အဓိကတော့ဒီမော်ဝါဒပိုင်းဆိုင်ရာကိုပဲကြည့်ချက်မှာဟိုလုံးရတဲ့အစစ်စစ်ဘာမှမကြည့်ရပါဘူးမော်ဝါဒပိုင်းကိုပဲကြည့်ချက်မှာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကတော့ကော်မတီကတင်သွင်းတဲ့အစီရင်ခံစာကဥပဒေနဲ့အညီအတော်လေးပြည့်ပြည့်စုံစုံရေးထားတယ်လို့ရေးဘူးရသုံးသက်တဲ့အကြောင်းပြောပါတယ်
။ဒီလိုရအမြင်အပြည့်စုံရင်တော့ကျောင်းသားတွေလူချင်းတဲ့အခြေအနေနဲ့ရောနောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်ဥပဒေကြောင့်ရဖြစ်တင်ဖြစ်ထိုက်တဲ့ဒီဥရီရေးထုံးရရောဖြစ်တဲ့ဖြစ်တတ်တဲ့အနှစ်သာရချက်ပြီးရောကိုအတော်လေးအလေးနဲ့ထားပြီးတော့ပြည့်စုံထားတယ်လို့တော့ကျွန်တော်မှန်းဆလို့ရတယ်ဗျ။ထပ်ပြီးတော့ဒီတိတ်တိတ်ချဟိုလေးလာရအောင်မှာပေါ့။လေးလာပြီးတော့မှကျွန်တော်တို့ဘယ်လိုဒါပြင်ဆင်ထားတဲ့အထဲမှာထပ်ပြီးတော့ပြင်ဆင်တာဘယ်ဟာတွေအကြံပြုရာတွေရှိတာတော့ပေါ်ပေါက်လာနိုင်သေးတယ်လေ။အသေးသေးလေးလာမယ်ဆင်းတော့နော်
။အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီအစီရင်ခံစာမှာတော့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းတဲ့ကလက်ခံသင့်တဲ့ပြဋ္ဌာန်းချက်23ချက်ဥပဒေကျင့်ထုံးတဲ့အညီပြန်လည်ရေးသားသင့်တဲ့အချက်25ချက်ဇဂရအစားထိုးပြန်လည်ရေးသားသင့်တဲ့ဆိုတဲ့အချက်24ချက်ဖွဲ့စည်းပုံအခြေခံဥပဒေနောက်တီးဆဲဥပဒေတို့နဲ့မကိုက်ညီတဲ့အချက်19ချက်စသဖြင့်ကဏ္ဍ4ရပ်ခွဲခြားထားပြီးအမျိုးသားလွှတ်တော်အနေနဲ့လည်းအမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းကိုလက်ခံဆွေးနွေးသင့်တယ်လို့လည်းကော်မတီအစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာပညာရေးစနစ်မှာဗဟိုချုပ်ကိုင်မှုရှော့ချရေးအသုံးစရိတ်တိုးမြင့်ပေးရေးတိုင်းရင်းသားစာပေသင်ကြားခွင့်ရရေးနဲ့ကျောင်းသားသမဂ္ဂများတရားဝင်ဖွဲ့စည်းနိုင်ခွင့်အပါအဝင်ပညာရေးဥပဒေပြုပြင်ပြောင်းလဲရေးတောင်းဆိုခဲ့ကြတဲ့ကျောင်းသားတရားကျော်ကတော့တာယာဝတီအချင်းထောင်မှာထိမ့်သိမ်းခံနေကြရပြီးတီးဆဲဥပဒေတွေနဲ့ရင်ဆိုင်နေကြရပါတယ်ရှင
်မတင်ကြီးထိုက်စုံစမ်းတင်ပြခဲ့တာပါမကြခင်ကိုကန်တိုက်ပွဲနောက်ဆုံးရထားတဲ့အခြေအနေကိုပြောပြပေးပါဦးမယ်အခုတော့တိုင်းရင်သတင်းညီလာခံဘက်ကိုအလှည့်ပေးပါစီရှင်ဒီကနေ့ပြီးဆုံးသွားတဲ့တိုင်းရင်မီဒီယာညီလာခံမှာတောင်ပေါ်မြေပြန့်ဒေသကမီဒီယာအဖွဲ့အစည်းတွေတွေ့ဆုံဆွေးနွေးနိုင်ခဲ့ပြီးအနာဂတ်မှာလက်တွဲဆောင်ရွက်သွားနိုင်မယ်ဆိုရင်တိုင်းပြည်အတွက်ပုံမှုအကျိုးရှိနိုင်တဲ့အကြောင်းတိုင်းရင်မီဒီယာအဖွဲ့အစည်းတွေကသုံးသပ်လိုက်ပါတယ် ဒီညီလာခံမှာတိုင်းရင်းမီဒီယာတွေတိုးတက်ဖွံ့ဖြိုးလာစေဖို့တောင်းဆိုခဲ့သလိုမီဒီယာသမားတွေပေါ်ဥပဒေမဲ့ပြုမူနေတာတွေကိုလည်းကန့်ကွက်ခဲ့ကြပါတယ်။ဒီသတင်းကိုတော့ညီလာခံကျင်းပရာချင်းပြည်နယ်ဟာခါမြို့ကနေ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ချင်းပြည်နယ်ဟာခါမြို့မှာ၃ရက်ကြာကျင်းပတဲ့တိုင်းရင်းမီဒီယာညီလာခံကိုပြည်နယ်ရေးမှအခြေပြုတဲ့တိုင်းရင်းသားမီဒီယာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေပြည်ကြားရေးဝန်ကြီးဌာနကတိုင်းရင်းသားရုပ်သံနဲ့ရေဒီယိုကတာဝန်ရှိသူတွေရန်ကုန်နဲ့မန္တလေးကသတင်းမီဒီယာသမားတွေစာပေပညာရှင်တွေပြည်ပအတံလွင်ဌာနကဖိတ်ကြားထားသူတွေလူမှုအခြေပြုလူမှုအဖွဲ့အစည်းကကိုယ်စားလှယ်တွေနိုင်ငံရေးပါတီတချို့ကကိုယ်စားလှယ်တွေနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတာဝန်ရှိသူတွေပါဝင်တယောက်ဆွေးနွေးခဲ့ပါတယ်ဒီလိုသတင်းမီဒီယာသမားတွေစူးစီးဆွေးနွေးနိုင်တဲ့အပေါ်နေရင်စရာသတင်းဌာနကအက်ဒီတာဦးခိုင်မြတ်ကျော်ကအခုလိုပြောဆိုပါတယ
်ဒီလိုတိုင်းရင်းသားညီမတွေကခုမှတ်မှတ်ပြပါတယ်ကျွန်တော်တိုင်းရင်းသားညီမတွေကအမကမီစီညီမတွေကကျွန်တော်တို့ပြည်စုံကြရတယ်အပြန်အလှန်ဆွေးနွေးကြရတယ်ဒါတို့တို့ကိုပြောချင်ပါတယ်ပြီးရင်ကျွန်တော်တို့ပြည်စုံကြညီမတွေနိုင်ငံတော်တွေတို့တို့ကိုကောင်းလေတယ်ကျွန်တော်ယူဆတယ်ဘာလို့လဲဆိုတော့နိုင်ငံတကာကိုဆက်တဲ့နေရာမှာဒီမီဒီယာကသူတို့ကလည်းဒီအကြံအစည်ရှိတယ်။အဲ့တော့ကောင်ဘိုးပြည်ထောင်တဲ့တိုင်းရင်းသားမီဒီယာတွေအကြားမှာနားလည်ရေးချစ်ချစ်ဒီချစ်ချစ်နဲ့အနာရောဂါတွေတော့ဆက်သွားနိုင်မှာဆိုတော့ကျွန်တော်ပြီးတော့ကြောက်တာသူရှိတာပါ။ဒီလိုအစနေမျိုးတွေကဒီ conference တွေရတယ်လို့ကျွန်တော်မြင်ပါတယ်။
ဟာခါမျိုးမှာကျင်းပတဲ့တတိယအကြိမ်ညီလာခံကတိုင်းရင်းမီဒီယာအဖွဲ့အစည်းတွေရရှိရက်တည်နိုင်ရေးအတွက်အဓိကဦးတည်ချက်ထားပြီးကျင်းပခဲ့တာဖြစ်ပါတယ်။ဒီညီလာခံအပြီးမှာတိုင်းရင်းမီဒီယာအဖွဲ့အစည်းတွေတည်တန်းခိုင်မြဲရေးနဲ့ဖွံ့ဖြိုးရေးအတွက်ပင်မသတင်းမီဒီယာတွေကလက်တွဲဆောင်ရွက်ဖို့အစိုးရနဲ့ဒေသဆိုင်ရာအာဏာပိုင်တွေကလည်းတိုင်းရင်းမီဒီယာအဖွဲ့အစည်းတွေဖွံ့ဖြိုးတိုးတက်ရေးကိုတာဝန်တစ်ခုအဖြစ်ခံယူအားပေးဖို့နဲ့လုပ်ငန်းစတင်ထူထောင်တဲ့၅နှစ်အတွင်းမှာအခွန်ကင်းလွတ်ခွင့်ပြုဖို့တိုက်တွန်းခဲ့ပါတယ်။သတင်းမီဒီယာသမားတွေဖန်ဆီတက်ဖြတ်ခံနေရတဲ့နဲ့ပတ်သက်ပြီးအခုလိုလဲထုတ်ပြန်ခဲ့ပါတယ်
။သတင်းမီဒီယာသမားများတက်ဖြတ်ခံရမှုဖန်ဆီထုံချခံရမှုအတင်းရယူမှုကိုဖန်တာရင်ပြုခံရမှုအပေါ်တတိယအကြိမ်တိုင်းရင်းသားမီဒီယာညီလာခံကလွန်စွာဆက်မရှိနေဖြစ်ရပါသည်။သတင်းမီဒီယာသမားများအပေါ်ဥပဒေမဲ့ပြုမှုမှုမှန်သမျှကိုလည်းကန့်ကွက်ရှုတ်ချကြောင်းဖော်ပြသည်။
ဒီထုတ်ပြန်ချက်ကိုသတင်းစာရှင်းလင်းပွဲမှာဦးခိုင်မြတ်ကျော်ကဖတ်ကြားခဲ့တာဖြစ်ပါတယ်။တတိယအကြိမ်တိုင်းရင်းမီဒီယာညီလာခံနဲ့ပတ်သက်ပြီးအားမရတဲ့အချက်တွေကိုတော့ကန္တရာဝရီတိုင်းသတင်းဌာနရဲ့အက်ဒီတာဦးသားငယ်ကအခုလိုပြောပါတယ
်။ဒီတိုင်းရင်းမီဒီယာညီလာခံနဲ့ပတ်သက်ပြီးမှဆွေးနွေးတဲ့နေရာမှာပန်နယ်လစ်မှာဥစားအားနည်းချက်ရှိတယ်။ပန်နယ်လစ်မှာအားနည်းချက်ရှိတယ်ဆိုတာကဒီအစိုးရဘက်ကဒီမီဒီယာနဲ့ပတ်သက်တဲ့အစိုးရဘက်ကအာဏာပိုင်တွေအနေနဲ့တို့ပန်နယ်လစ်မှာလာပြီးတော့ဟိုကျွန်တော်တို့နဲ့ဒီတိုင်းရင်းသားတွေနဲ့မျက်နှာချင်းဆိုင်လာပြီးမှဆွေးနွေးမှုမရှိတဲ့ဟာလေးကိုကျွန်တော်တွေ့ရတယ်ဗျ။ဒီမှာကျွန်တော်တို့အနေနဲ့မေးစရာတွေလည်းအများကြီးရှိတယ်။နောက်ပူပေါင်းစရာတွေလည်းအများကြီးရှိတာပေါ့နော်။ဒါပေမဲ့တို့ဘက်ကအချိန်မပေးနိုင်ဘူးပေါ့နော်။
ညီလာခံစတင်တဲ့နေ့မှာပြည်တော်စုအစိုးရပြည်ကြားရေးဝန်ကြီးဌာနဒုဝန်ကြီးနဲ့ချင်းပြည်နယ်ဝန်ကြီးချုပ်တို့တက်ရောက်အမှာစကားပြောကြားခဲ့ပေမဲ့ညီလာခံကာလအတွင်းဥဆောင်ဆွေးနွေးတဲ့နေရာမှာအစိုးရဘက်ကတိကျတဲ့ပြောရေးဆိုခွင့်ရှိသူတွေမပါဝင်လာတဲ့အတွက်ဖြစ်တယ်လို့ဦးသားငယ်ကပြောပါတယ်ဟာခါမျိုးမှာကျင်းပတဲ့တိုင်းမီဒီယာညီလာခံကိုကချင်၊ကရင်၊ကရင်နီကော၊ကယား၊ချင်း၊မွန်၊ရခိုင်ရှမ်းနဲ့အခြားမီဒီယာအဖွဲ့အစည်းတွေပါဝင်တဲ့နိုင်ငံတကာမြန်မာသတင်းခေါ်ဘမာနျူးစ်အင်တာနက်ရှင်နယ်အဖွဲ့နဲ့ချင်းပြည်နယ်အခြေစိုက်သတင်းမီဒီယာအဖွဲ့အစည်းတွေကကမကထပြုပြီးကုန်ကြမ်းစည်းကိုနိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကထောက်ပံ့ပေးကျင်းပခဲ့တာဖြစ်ပါတယ်နောက်နှစ်ကျင်းပမဲ့တိုင်းမီဒီယာညီလာခံကိုတော့ရခိုင်ပြည်နယ်မြောက်ဦးမြို့မှာကျင်းပဖို့ဆုံးဖြတ်ခဲ့ပါတယ
်။ကိုမိုးစောပြောပြသွားတာပါရှင်။အခုကိုကန့်ဒေသမှာဖြစ်နေတဲ့အစိုးရတပ်နဲ့ကိုကန့်လက်နက်ကိုင်တပ်တို့ကြားကတိုက်ပွဲအခြေအနေကိုကြည့်ကြရအောင်ပါ။ရှမ်းပြည်အရှိဘက်ချမ်းရှင်ကုတ်ထံဒေသကကိုကန့်တပ်ဖွဲ့ MNDAA ရဲ့အဓိကအခြေစိုက်စခန်းတစ်ခုကိုဒီကနေ့မှလည်းမြန်မာအစိုးရတပ်ဖက်ကအကြီးအကျယ်ထိုးစစ်ဆင်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကကြေးရွာတွေမှာတော့အိမ်တိုင်းလူလူတရုတ်နိုင်ငံအလံကိုတင်ထားကြတဲ့အကြောင်းဒေသခံတွေကပြောပြပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင
်ရှမ်းပြည်နယ်လောက်ကံမြို့ရဲ့အရှိတောင်ဘက်တရုတ်နယ်စပ်မြင်းနဲ့နှမိုင်းကျော်စွာကွာဝေးတဲ့ရှင်ခုတ်တန်ဒေသကကိုကန့်တပ်ဖွဲ့ MMDA ရဲ့အခြေစိုက်စခန်းနေနဲ့ကုန်းညန်းဒေသနာကကိုကန့်တပ်ဖွဲ့တွေကိုမြမတပ်မတော်ကဒီကနေ့မှလည်းစစ်ရှိန်မြင့်ပြီးထိုးစစ်ဆင်နေတာပါလေကြောင်းတိုက်ခိုက်မှုတွေနဲ့အတူရာနဲ့ချီတဲ့မြန်မာစစ်တပ်ကထိုးစစ်ဆင်ခဲ့တာဖြစ်ကြောင်း MMDA ပြောခွင့်ရသူဦးထွန်းမြတ်လင်းကပြောပါတယ်
ဟုတ်ခုတ်ထံဖက်လည်းဖြစ်တယ်
မနေ့နေ့ခုလက်ထိပါပဲနောက်ပြီးတော့ဒီကုန်းချမ်းနားဟာဟိုလောက်ကကြပေါ်ပတ်ဝန်းကျင်လည်းဖြစ်ပါတယ်အဲ့ဒါလည်းမနေ့နေ့ခုလက်ထိပါပဲဒီနေ့နှစ်ဖက်လုံးနေ့နေ့လုံးဟိုကလေရင်တုံးလာတာတွေ့ရခုတ်ထန်ကြတော့နေဆက်မင်းနဲ့3.5ကီလိုမီတာလောက်ရှိမယ်နေဟိုဘက်အပေါ်ဖက်တော့10ကီလိုမီတာလောက်ရှိမယ်တည့်ရက်တည့်ရက်ပြင်းထန်လာပြီဗျကျွန်တော်ဖက်ကြတာတော့နည်းမယ်ဒါပေမဲ့တန်ရရတာနည်းနည်းလေးများတယ်ဗျဟိုပြီးခဲ့တဲ့တပတ်နဲ့ဆိုင်ပေါ့တဖက်ကတော့ကြတာလည်းများတယ်တန်ရရတာလည်းများတယ်ဗ
ျမြန်မာတပ်မတော်ရဲ့သတင်းထုတ်ပြန်ချက်ကိုကိုးကားပြီးမြန်မာအစိုးရသတင်းစာတွေမှာဒီကနေ့ဖော်ပြရမှာတော့ပါစင်ကျော်မျိုးနဲ့ရှင်ခုတ်တန်ကြားကကိုကန့်စစ်စခန်းတောင်ကုန်းတချို့ကိုသိမ်းပိုက်နိုင်ခဲ့တယ်လို့ပြောပါတယ်ဒါပေမဲ့သူတို့တပ်စခန်းတွေမကြသေးပဲခုခံနေသေးပဲလို့ MNDAA ကိုကံပြောခွင့်ရသူဦးထွန်းမြတ်လင်းကညင်းဆိုပါတယ
်အဲ့ဒါကျွန်တော်နေတဲ့စခန်းပါအခုလက်ရှိအဲ့မှာရှိနေတော့မှာကျွန်တော်စခန်းကိုသူတို့အတက်ပြီးတော့ချိုးစစ်စတာပါခင်ဗျအဲ့ဒါကြောင့်မလို့သူတို့ကြတာနဲ့တန်ရတယ်ပုံများပါအဲ့ဒါကြောင့်မလို့ခုလက်ရှိနဲ့ကြီးနဲ့အရင်ပစ်ပါတယ်နဲ့ကြီးနဲ့ပစ်ပြီးတော့ဟိုကြီးတက်ထိုးတယ်ပေါ့ကြီးတက်ထိုးပြီးတော့ဟိုကလေရင်နဲ့ပြန်လာပြီးတော့ဟိုကပုံကျဲတယ်ပြီးတော့ဟိုကတက်တက်နဲ့ပစ်တယ်ပြောပြီးတော့ကြီးတက်ပြန်ထိုးအဲ့လိုပါပဲ
လက်ရှိစစ်ပွဲတွေကြောင့်အဲ့ဒီနေရာဝန်းကျင်ကဒေသခံတွေစစ်ရှောင်တိမ်ပြီးအများစုကတရုတ်နယ်စပ်ဘက်ကိုဒုက္ခတွေအဖြစ်ထွက်ပြေးခဲ့ကြသလိုတချို့လဲလားရှို့မြို့နာတဝိုက်ခိုးလုံနေကြတာပါတရုတ်မြန်မာနယ်စပ်နဲ့နီးတဲ့မူဆယ်မြို့ကန်တူကတော့သူတို့မြို့ကလုံခြုံရေးစောင့်ကြပ်မှုအနေအထားကိုပြောပြပါတယ
်အခုဒီတခြားဘောနော်နေစပ်တခြားလားရှို့ဘူးခက်တခြားလုံးကလုံးလုံးစီကညာခွေမရှိတော့တယ်ရှိရညာမထရဆိုတဲ့ဟာတွေပေါ့နော်အဲဒီမူဆေမြို့မှာဟိုဟိုတလုံးလုံးကတော့ခြေနိုင်ထရပေါ့နော်အဲနမ်တောက်ဟိုဘက်မှာလည်းညာဆိုရင်မထရဘူးဟာအခြေအနေတွေရှိရအဲ့ဒီဟိုကပေါ့နော်မတွားရနေနေမှာတွားပြီးမှဘုံတက်နေနေတဲ့ဟိုကနော်အကိုကြီးတယောက်လည်းရှိရဒီသူကခြေတော့နည်းနည်းချိတော့တယ်တေတော့မတေမမတော့စစ်စစ်တွေရှိတယ်အဲ့အဲ့ဒီဟိုကပေါ့နော်အမလို့ဒီမူဆေရဲ့ညာဈေးထိတ်မှဆိုရင်ညာတိုင်းကစစ်သားတွေလာရေးတွေပေါ့နော်ရေးတွေစောင့်နေတောင်းနေခြေနေတွေရှိတယ်ဟိုတလောတုန်းကဆိုလဲသူတို့ကိုးနိုင်နောက်ဘက်မထွက်နေဆိုတဲ့အချိန်မှာအပြစ်မှာတွေ့တဲ့လူတော်များများလဲသူတို့ဖမ်းနေအဲ့လိုမျိုးတွေကြားနေရတာပေါ့နော
်တရုတ်နိုင်ငံယူနန်ပြည်နယ်နဲ့ထိစပ်နေတဲ့တရုတ်မြန်မာနယ်စပ်တစ်လျှောက်ကကျေးရွာတွေမှာတော့အိမ်တိုင်းနီးပါးဟာတရုတ်နိုင်ငံရဲ့အလံအီတွေထောင်ထားကြတယ်လို့ဒေသခံတွေကပြောပါတယ်စစ်ရှောင်ပြေးလာကြတဲ့ကိုကန့်ဒေသဒုက္ခသည်အများစုဟာအခုချိန်ထိသူတို့နေအိမ်တွေကိုမပြန်နိုင်ကြသေးပါဘူးတရုတ်နယ်စပ်ကိုရောက်လာတဲ့ကိုကန့်ဒေသခံအမျိုးသမီးတူကသူတို့ရဲ့စိုးရိမ်မှုကိုတရုတ်ဘာသာနဲ့ခုလိုပြောပါတယ
်ဆရာဖခမကြီးဘောဆရာနာဘမတော့ဆောကိုစုံတော့ဈေးချောင်းသေးလားဖဖခင်မွေးဖခရှာ
လနဲ့ကြီးပြက်ခတ်တန်တွေတိတ်ဆိတ်သွားပြီဆိုရင်တော့မြန်မာနိုင်ငံဖက်ကိုကျမတို့အ мян ပြန်ချင်ပါတယ်ကျမတို့ရဲ့ခြံဝန်းထဲကတီးနံစားပင်တွေအသားစားတရိတ်ဆန်တွေကိုပြန်ယူပြီးဒီနယ်ဆက်ကိုပြန်ပြေးလာချင်ပါတယ
်ဖေဖော်ဝါရီလအစပိုင်းကဖြစ်လာခဲ့တဲ့ကိုကန့်ဒေသစစ်ပွဲတွေကြောင့်တရုတ်နယ်ဆက်ဘက်ထွက်ပြေးလာကြတဲ့ဒုက္ခသည်ပေါင်းအနည်းဆုံး6,000ကျော်ရှိတယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ
ရှိမှာပြန်ကိုကန့်စီပြပခကြောင့်ပြီးခဲ့တဲ့သတင်းပတ်တွင်ကတရုတ်ပိုင်နယ်ထဲကိုဘုံစံကျရောက်ပြီးတော့တရုတ်နိုင်ငံသား9ဦးသေဆုံးခဲ့တဲ့ဖြစ်အပေါ်မှာတရုတ်နိုင်ငံဘက်ကနေပြီးတော့ပြင်းထန်တဲ့တုံ့ပြန်မှုတွေမြန်မာဘက်ကရင်ဆိုင်လာရပါတယ်။တစ်ချိန်လုံးကတရုတ်နိုင်ငံနဲ့နှီးစပ်ခဲ့တဲ့မြန်မာစစ်စိုးရဟာနိုင်ငံရေးအပြောင်းအလဲတွေဖြစ်ပြီးတဲ့နောက်အခြားအနောက်နိုင်ငံတွေနဲ့ဒီနှီးစပ်ထိစပ်ဆက်ဆံမှုတွေရှိလာတာကြောင့်တရုတ်နဲ့မြန်မာဆက်ဆံရေးအပေါ်မှာအများကစိတ်ဝင်စားမှုတွေရှိခဲ့ပါတယ်။အခုဒီကိုကန့်ပြပခကြောင့်တရုတ်မြန်မာဆက်ဆံရေးကိုရောဘလောက်ထိသက်ရောက်မှုရှိလာနိုင်မလဲဒီလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပအဝင်ဆွေးနွေးမင်းများလူတွေတို့ရှင်တွေအနေနဲ့ VOA ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပို့ထားလို့ရပါတယ်ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာမင်းများလူတွေအကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးမြင်းမြန်ကြမယ်သတို့ရှင်တွေကိုကြည့်ဆိုပါတယ
် VOA American တန်ရဲ့တိုက်ရိုက်လေလံဆွေးနွေးကန်အစီအစဉ်တွေကိုစနေနေ့အင်္ဂါညဘက်တွေမှာတပတ်ကို2ချိန်ပုံမှန်တင်ဆက်ပေးနေပါတယ်ရှင်ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ VOA မြန်မာပိုင်းအစီအစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင်တော့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ဖုန်းနံပါတ်ကတော့2323822994ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ